Yani yazılıyı enledi ve bu Kureyim yok mu? Tüm bir Instagram မဟာဝေကအထကတာသံဃာ့ရှိစေတော်မှာဖွင့်ဆိုထားပါရနော်သိဋ္ဌဝါတော်ဒီပုဏ္ဏပုဏ္ဏကရုဏာတန်တိပြေဩဃဟနသဝေနပရိပုသနာဓရဏာနိဟုတ်စံတိသောထေရတအတိဝိယပရိဒုတ်တော်ဒိနာပိတယံခံမီရောပိပရိစ္ဆသမုပ္ပါဒောဥဒ္ဒနာကောဝိယဥပထာတိသိဋ္ဌဝါတော်ဒီသိဋ္ဌဝါတာဟူဒီကပုဏ္ဏပုဏ္ဏအဖမ္မအထထကရုဏာဆရာသမားတို့ဤကရုဏံလေးစားတိုက်တဲ့ကရုအမြင်ရတဲ့ဆရာတော်မတို့ဤတန်တိကေအထံ၌ဩဃဟနာတဝေနပရိပုစ္ဆနာဒါရဏာနိမိယူခြင်းယာနာခြင်းအထကရာကိုဆောင်ထားခြင်းတို့အထကရာကိုသိယူခြင်းဆောင်ထားခြင်းတို့ကိုဥက္ကန္တိခေါ်ဆိုအပ်ပေ၏ကရုအမြင်ရတဲ့အလွန်အလွန်ကြောက်တိတန်တို့အလေးကရုပြုတိုက်တဲ့ဆရာတော်မတို့ထံမှပါဠိတော်ကိုသင်ယူတယ်ပါဠိတော်ကိုသင်ယူပြီးတော့ရှေ့တုန်းကသင်ယူတဲ့အပိုင်းမှာတော့သဝေနနားနဲ့နားထောင်ရတယ်။ဆရာသမားကြီးရဲ့ပြောဆိုမှုရင်းကုန်ကြတဲ့အနန္တနားထောင်ရတယ်။ပရိပု္ပ္ပစ။သံပါဠိတော်ရဲ့ဆွေလုံးရဲ့အနေဒီပဲအထက်ကရာဒီကိုလည်းသင်ယူရတယ်။သင်ယူပြီးတဲ့အခါဒါတွေကိုနှုတ်ကုန်ဆောင်ထားတာကိုပြောနေတယ်နော်။အဲဒီအပိုင်းကြည့်မယ်ဆိုရင်တော့သောထေရတအတိဝိယအပရိတုတ်တော်အရှင်အနန္တကိုရောမြတ်အဖို့ပြောမယ်ဆိုရင်အလုံးစင်ကြယ်နေတယ်ဒီနပိတယံကမိရောပိပရိစ္ဆသမုပ္ပါဒောဥဒ္ဒနာကောဝိယဥပထာတိ။ဒါကြောင့်အရှင်အနန္တကိုရောမြတ်ရဲ့ဉာဏ်နဲ့မှအလွန်နဲ့နေတဲ့ဒီကြောင့်ကျဆပရိစ္ဆသမုပ္ပါဒဘောတရားတိ။ဘောလွင်ထင်ရှားသလိုရှိနေတယ်လို့ဒီလိုအထက်ကရကအရှင်းထားတယ်။ဒါကဘုဒ္ဓတရှိနေတဲ့အတွက်ကြောင့်ကျောင်းကျဆပရိစ္ဆသမုပ္ပါဒဘောတရားတိဘောလွင်ထင်ရှားခြင်းဒါကဒုတိယအကြောင်းနော်။ပထမအကြောင်းကဘောဘူပအနိတ္တနံပါတ်၈ရှေးဥပါဒိတ္တအကြောင်းအထုပ်ပတ်နဲ့သိကောင်းတယ်နော်အခုဒုတိယအကြောင်းကအဋ္ဌဝါဒဆရာသမားတွေထံမှာချင်းကပ်ပြီးတော့အာဂမတုဒ္ဒအဋ္ဌကမတုဒ္ဒခေါ်တဲ့အကြောင်းမြင်ဘုဒ္ဓတုဒ္ဒအနှံမျိုးရရှိအောင်ကြိုးစားအထုပ်ခြင်းနော်တတိယအကြောင်းပြချက်ဘောဓဘံဖြစ်နေသည့်အတွေ့ဆိုပြီးတော့အကြောင်းပြထားတယ်နော်ဘောဓဘံဖြစ်တဲ့နဲ့ကြောင်းကျိုးဆက်ပြိစ္ဆာသမုပ္ပါဒဘောတရားတွေနဲ့ဘာဆိုင်တယ်လို့ဒီလိုတော့မေးစရာရှိဒီချက်ကိုနိဒာနမဟာနိဒာနတုတ်တံအထက်ကရာကဘယ်လိုဆက်ပြောလဲသောတပန္နနိသနာမပိစီယကာရောဥဒ္ဒနာကောဝဟုတ်တော်ဝဥပထာတိအရင်စအာယတမသောတပန္နောသောတပန္နနိသနာမသောတပန်ပုဂ္ဂိုလ်တို့အဖို့မိဒီကပိစီယကာရောကြောင့်ကျိုးဆက်ပရိစ္ဆသမုပ္ပါဒဘောတရားတိဥဒ္ဒနာကောဝဟုတ်တော်ပါပေါ်လင်းထင်ရှားသည်ဖြစ်၏ဒါခြင်းဥပါထာတိအတိညာဏ်၌ရှိစုတတ်၍ဒီနေပေ၏အရင်းစအာယတမဤအရှင်အာနန္ဒကိုရောမြတ်ဒီလည်းပဲသောတပန်သောသောတပန်ဒီသောတပန်သာမှန်ပါစေသောတပန်တို့အဖို့ကျောင်းကျိုးဆက်ပရိစ္ဆသမုပ္ပါဒဘောတရားတို့ခေါ်ဆိုအပ်တဲ့ဒိဋ္ဌိအကာရတရားဒီဒီဘောဘောလုံးလုံးထင်ထင်ရှားရှားကြီးဖြစ်ပြီးသားလျင်အသိဉာဏ်နဲ့ကောင်းစွာတည်နေပါတယ်။အရှင်အနန္ဒကိုရောမြတ်ကြည်လင်ပြန်တော့သောတာပန်ဖြစ်နေတယ်။ဒါကြောင့်သောတာပန်ဖြစ်ခြင်းဒီဟုသောအကြောင်းအင်္ဂါယတစ်ခုပါဝင်နေတဲ့အတွက်အရှင်အနန္ဒကိုရောမြတ်အဖို့ဒီကြောင့်ကျိုးဆက်ပရိစ္ဆသမုပ္ပါဒဘောတရားကြီးသိပြီးပေါ်လင်းနေတာဒီစကားလေးပြောမြန်ဆန်းကြည့်တယ်ကျောင်းကျောင်းပြိစ္ဆာဓမ္မပသဘောတရားတွေကိုအတိတ်ပြိစ္ဆာကအနာကကာလသုံးပါးခွင့်ဆက်ပြီးမသိသေးပါဘူးဆိုရင်သောတာပန်ဟုတ်ပါမလားမဟုတ်သေးဘူးသောတာပန်နှွင့်ရင်တော့သိတယ်မသိသေးဘူးဆိုရင်တော့သောတာပန်မဟုတ်သေးဘူးသို့တော့ဘယ်လိုသိတာလဲအနုဘောဓအပတိဝေဒဟိုဒီနေ့ကပြောခဲ့ပြီအနုဘောဓကိုညာတပရိညာအပတိဝေဒကိုတိရဏပရိညာဗဟာဏပရိညာဆိုပြီးတော့သူကဖွင့်ထားပါ ညာနာပရိညာဒီရဏပရိညာမဟာနာပရိညာလို့ခေါ်ဆိုအပ်တယ်ပရိညာပညာသုံးမျိုးဖြင့်ကိုယ်တိုင်မျက်ဖို့ထွန်းဖို့မသိခဲ့ဘူးဆိုရင်လို့ပြောတယ်နော်ဆရာအပြုံးနဲ့လွှမ်းရမယ့်လုပ်ငန်းခွင်မျိုးမဟုတ်ဘူးနော်ဒါကြောင့်ဒီသောတာပန်တို့သိတယ်ဆိုတာကကျောင်းကျိုးဆက်ပိစသမုပ္ပါသဘောတရားဒီကိုသောတာပန်ပုဂ္ဂိုလ်တို့သိတယ်ဆိုတာကညာနာပရိညာဒီရဏပရိညာမဟာနာပရိညာလို့ခေါ်ဆိုအပ်တယ်ပရိညာပညာသုံးမျိုးဖြင့်ကောင်းစွာပိုင်းခြားသိဖို့ကိုပြောလို့ရင်ဖြစ်တယ်နော်ဒီနောက်တစ်ခုဘုသူတ္တအစီအစဉ်ဘုသူတ္တအနေဆက်စတုဖတ်တိဩဝါဒကိုပတိပိစလမဏိမေဇပိဌာဝိယနာမရူပပရိသေတောပင်္ဂတောဟောတိနာမရူပပရိသေတောကိုဒီကဆရာတော်ကသတိစီအနာမရူပပရိသေတောဆိုပြီးဒီလိုဖွင့်ထားပါနော်ဒါကြောင့်ဘုသူတ္တအနေဆက်ဘုသူတ္တရှိတဲ့ပုဂ္ဂိုလ်တို့အားသတ္တဟတိဩဝါရတိ၄တောင်ခန့်ရှိတဲ့တိုင်ခန့်အတွင်း၌ဗတိပိစိမိကိုသလမာနိထွန်းကြီးကတိရှိသောမေဇပိဌံဝိယဂတိညောင်ဆောင်ခဲ့သောနာမရူပပရိသေသောအကြောင်းပြန်နှင့်တကားသောနာယုတ်သောကိုပိုင်းခြားသိတဲ့ဉာဏ်ဒီပါကတော်ထင်ရှား၍နေသည်ဟောသည်ဖြစ်ပေ၏အကြာအမြင်ဘုဒ္ဓတရှိတဲ့ပုဂ္ဂိုလ်သာမှန်ပါစေဘုဒ္ဓတာရှိနေတဲ့ပုဂ္ဂိုလ်အဖို့၄00လောက်ရှိနေတဲ့တိုင်ခန်းအတွင်းမှာရှင်မင်းနှီးထွန်းလိုက်ရင်ဒီတိုင်ခန်းနဲ့ရှိနေတဲ့ဂတိနေမြောင်းသောမြတ်ကိုရှင်ဆက်ဆက်ကြည့်တွေ့နေရတယ်လို့ပဲသဗ္ဗေစီအနာမရူပသဟဗ္ဗေစီအနာမရူပအကြောင်းတရားနဲ့တကွာသောနာယုတ်တော်ကိုပိုင်းခြားသိတတ်တဲ့ဉာဏ်ဤအလုံးသင်ချနေပါလေဒါဖြင့်ဒီစကားလေးပြောညာထားလိုက်ဘုဒ္ဓတာမရှိတဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်တော့ယုံနံကိုဟုတ်တိုင်းမှန်စွာသိမလားမသိဘူးအကြောင်းတရားအကျိုးတရားတွေကိုဟုတ်တိုင်းမှန်စွာသိမလားမသိနိုင်ဘူးတဲ့ဒါကအရှင်အနန္ဒကုရောမြတ်တန်တန်၌ပဋိစ္စသမုပ္ပါဒ်သဘောတရားတွေသင်ရှားပေါ်လည်နေခြင်းအကြောင်းပြချက်၄ခုဖြစ်ပါတယ်နော်အဲ့ဒီအကြောင်းပြချက်၄ခုထဲမှာဘုဒ္ဓတအရကတော့ခொနဲ့ကပြောခဲ့တဲ့အာဂမတုတအဓိကမတုတအဓိကမျိုးကိုပြောလို့ရင်းဖြစ်တယ်ဘုရားရှင်ရဲ့ဒီကြောင့်ရုပ်ဆက်ပဋိစ္စသမုပ္ပါဒ်အပိုင်းဆံရဒေသနာတော်တွေမှာသင်္တိကျင့်တိနှမျိုးဖြင့်ဒီမှုကိုဘုဒ္ဓတရှိတယ်လို့ခေါ်တယ်ဒီပိုင်းပါနော်သင်္တိဆိုတာကတော့ဆရာဓမ္မထာမဝိဇ္ဇာပိစ္ဆာသင်္ခါရသင်္ခါရပိစ္ဆာဝိညာဏသတိဖြင့်ဒီဒေသနာတော်တွေကိုသင်ယူတဲ့ထိုဒေသနာတော်တွေတို့ရဲ့ဆိုလိုရင်းအနဲ့အတိပဲသဘောတရားတွေကိုအဖွဲ့အစည်းကိုစနစ်တကျသင်ယူပြီးတော့နှုတ်ကိုဆောင်ထားတယ်အဲဒီလိုသင်္တိအနေနဲ့သိပြီးတဲ့အခါမိမိခန္ဓာထဲမှာဒီသဘောတရားတွေကိုဉာဏ်နဲ့သိအောင်သင့်တက်ပြီးတော့ရှင်းပြပြရတယ်နော်ကိုယ်တိုင်မျက်မှောက်ဖွင့်ဖို့သိအောင်လေ့ကျင့်တယ်အဲဒီလိုသင်္တိကျင့်တဲ့နှမျိုးဖြင့်သိနေတဲ့အသိဉာဏ်မျိုးကိုဘုဒ္ဓတရှိတယ်လို့ဒီလိုသုံးတယ်နော်အယေဇာအာယတ္တမဘုဒ္ဓတနာဧကောဟောတိအယေဇာအာယတ္တမအေဤအရှင်အနန္တကိုရောမြတ်တိကဘုဒ္ဓတနာအကြံမြင်ဘုဒ္ဓတရှိကြကုန်သောပုဂ္ဂိုလ်အပေါင်းတို့တွင်အေဂောအတ္တဆုံးအမြတ်ဆုံးသည်ဟောဒီဖြစ်ပေ၏။ဘုရားရှင်ရဲ့တရားတော်တွေနဲ့အပတ်သက်လို့အကြောင်းမြင်ဘုဒ္ဓတအရာမှဣတိရရတော်မူတဲ့အတွက်သူကဘုဒ္ဓတရှိတဲ့ပုဂ္ဂိုလ်တွေထဲမှာအတ္တဆုံးအမြတ်ဆုံးပုဂ္ဂိုလ်ဖြစ်ပြန်တယ်။ဘုဒ္ဓေသံဥပဝေနဘိဒ္ဒဂမ္မီရောပိပိစ္ဆာကာရောဥတ္တနဂောဝိယဥပ္ပထာတိ။ဘုဒ္ဓေသံဥပဝေမဟုတ်တိသံဥပဝေနအကြောင်းမြင်ဘုဒ္ဓတမြတ်နေသည်ညဘုဒ္ဓဇံဘုဒ္ဓေသမင်္ဂလာဤသောအရှင်သောအနုဘောကြောင့်အတ္တတို့ရှင်အနတ္တကရောမြတ်ရဲ့တန်တဆိုင်ဂံမီရောပြုပစ္စယံကာရောနေနေ၍နေတဲ့တန်ကျိုးစပြိစ္ဆသမုပ္ပါသဘောတရားဒီလည်းပဲဥဒ္ဒနာကောဝိညာပေါ်လွင်ထင်ရှားတဲ့ပြည့်တော်ဥပ္ပထာတိအတိညာနဲ့ကပ်၍ဒီနေပေ၏အကြံမြင်ဘုဒ္ဓတမြတ်နေတဲ့အနုဘောရဲ့သောအကြောင့်လေကျောင်းကျိုးဆက်ပြိဿသမုပ္ပါဒ်သဘောတရားဒီဟာပေါ်ပေါ်နေနေထင်ရှားရှားကြီးနဲ့အရှင်အနန္ဒကုရောမြတ်ရဲ့အဋ္ဌညာကကပ်ပြီးပြီးနေပါတယ်ဒီဥစ္စာကခုနကအရှင်အနန္ဒကုရောမြတ်တန်တန်နဲ့ပြိဿသမုပ္ပါဒ်အင်္ဂါရက်ဒီပြိဿသမုပ္ပါဒ်သဘောတရားဒီပေါ်ပေါ်နေနေထင်ရှားရှားကြီးဖြစ်နေကိုခက်ခဲပြင်ခက်ခဲတော့လဲနည်းနည်းပဲနည်းနည်းတော့လဲပေါ်နေထင်ရှားနေပုံနဲ့ပတ်သက်ပြီးဖွင့်ဆိုထားတဲ့အဖွင့်ဖြစ်ပါတယ်နော်ဒါကြောင့်ဒီအဖွင့်လေးကိုကြည့်မယ်ဆိုလို့ချင်းမိမိတို့ကအကြံဉာဏ်ဘုဒ္ဓတာရှိတဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်ပေါ့။ကျောင်းကျိုးဆက်ပြိစ္ဆာသမုပ္ပါဒ်သဘောတရားတွေဒီမိမိတို့ရဲ့အနန္တမှာသင်္ချာနေမှာဖြစ်တယ်။သောတာပန်ဖြစ်နေခဲ့မယ်ဆိုရင်လည်းသင်္ချာနေတယ်။ ဘုဒ္ဓတာရှိတဲ့အချက်ဆိုတာကတော့နာမရူပပရိသေရဉာဏ်နဲ့ပြည့်စုံပြီကအဉ္စနှစ်ပါးကိုညှိနှိုင်းထားပါတယ်နော်နာမရူပပရိသေရဉာဏ်နဲ့ပြည့်စုံပြီကအဉ္စနှစ်ပါးရရှိနေတဲ့ပုဂ္ဂိုလ်အဖို့ဘုရားဟောနေတဲ့ဒုက္ခသစ္စာတရားသမှုတရားသစ္စာတရားတွေနဲ့ပတ်သက်လို့သူကအကြောင်းမျိုးဘုဒ္ဓတာရှိနေပြီအဲဒီလိုဘုဒ္ဓတာရှိတဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်လည်းဒီကြောင့်ကျိုးဆိုပရိသေရသမှုကသဘောတရားကထင်ရှားနေတာပဲဒီနဲ့တစ်ဆင့်တက်လိုက်လို့သောတာပန်ဖြစ်နေမယ်ဆိုရင်လည်းထင်ရှားနေတာပဲနော်ကဲဒီတော့ခုဒီညမှာပြောနေတာကဘာကအခြေခံလဲဒီကြောင့်ဆိုပရိစ္ဆသမုပ္ပါဒ်သဘောတရားတွေကိုမသိခဲ့မဲ့ဖို့နိဗ္ဗာန်ဘယ်လိုမှမရနိုင်ဘူးလို့ဘုရားရှင်ဟောနေတဲ့တရားတော်ကိုရှင်းနေတယ်နော်ဒီတော့ကြောင့်ဆိုပရိစ္ဆသမုပ္ပါဒ်သဘောတရားတွေထဲမှာခန္ဓာကအတိတ်ကပြုစုပြုထောင်ခဲ့တဲ့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံတွေကြောင့်အကျိုးခန္ဓာငါးပါးထင်ရှားဖြစ်ပုံကိုမြင်အောင်ကြည့်နေတဲ့အပိုင်းကိုသမုဒိယဓမ္မနုပါတိလို့ခေါ်တယ်။အကျိုးဖြစ်တဲ့ခန္ဓာငါးပါးတို့ရဲ့ခန္ဓာမဲ့ဆက်တည်းတည်းဖြစ်နေမှုကိုမြင်အောင်ကြည့်တဲ့အပိုင်းကိုလည်းသမုဒိယဓမ္မနုပါတိလို့ဒီလိုခေါ်တယ်နော်။အာနာပါနအပိုင်းမှာသမုဒိယဓမ္မနုပါတိဝေယဓမ္မနုပါတိနဲ့ပတ်သက်ပြီးဆက်ဆက်ပြီးရှင်းနေတဲ့အပိုင်းမှာနော်။ဒါကြောင့်နည်းနည်းလေးဒီကပြန်ဆက်ကြည့်အောင်ကာယရတမိကာယ၌ဝါရူပကာယနာမကာယ၌သမုဒိယဓမ္မနုပါတိဝဖြေကြောင်းသောဘောနှင့်ဖြေခြင်းသောဘောကိုအဘမန္တတရှုလေရှိသည်ဖြစ်ဝမူလီဝိသရတိနေလေ၏အကြောင်းအဝိဇ္ဇာတနာဥပါဒသင်္ခါရကံစတဲ့အကြောင်းတရားတွေထင်ရှားဖြစ်လို့အကျိုးခန္ဓာငါးပါးထင်ရှားဖြစ်ပုံဟုတ်တယ်မှသာသိအောင်ရှိပါအကျိုးခန္ဓာငါးပါးတို့ရဲ့ဖြစ်မှုကိုလည်းဟုတ်တယ်မှသာသိအောင်ရှိပါပြီးတော့နည်းနည်းလေးရှုခွင့်တစ်ခုပြောရင်ပေါ့နော်အဝိဇ္ဇာဖြစ်ခြင်းကြောင့်ရုပ်ဖြစ်ဤကာမစက်ရုပ်တွေနဲ့အတိတ်ကအဝိဇ္ဇာတနာဥပါဒံသင်္ခါရကမိမိပြုစုပြုထောင်ထားတဲ့ကံနဲ့ကာမတ္တတိနဲ့ရှားဖွေပြီးတော့ဒီကာမတ္တတိကြောင့်ဒီရုပ်တွေဖြစ်နေတာမြင်တဲ့အခါအဝိဇ္ဇာဖြစ်ခြင်းကြောင့်ရုပ်ဖြစ်ဤတနာဖြစ်ကာမစက်ရုပ်ပေါ့နော်အဝိဇ္ဇာဖြစ်ခြင်းကြောင့်ရုပ်ဖြစ်ဤတနာဖြစ်ခြင်းကြောင့်ရုပ်ဖြစ်ဤဥပါဒံဖြစ်ခြင်းကြောင့်ရုပ်ဖြစ်ဤသင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤကံစားယုတ်တို့ဤဖြစ်ခြင်းသဘောဒါရှုရနိဗ္ဗာန်တိလက္ခဏာအဲဒီရှုခွက်ကိုဘုရားရှင်ကသမုဒိယဓမ္မနုပါတိလို့ရည်ညွှန်းထားတယ်ဝေယဓမ္မနုပါတိကြတော့ဘာလဲကာယတမိကာယ၌ဝါရူပကာယနာမကာယ၌ဝေယဓမ္မနုပါတိဝါချုပ်ကြောင်းသဘောနှင့်ချုပ်ခြင်းသဘောကိုအပ္ပမန္တတရှုရရှိသည်ဖြစ်ရမူလိဝိသရတိနိလေ၏အဝိဇ္ဇာနိရောဓရူပနိရောဓောတဏှာနိရောဓရူပနိရောဓောကမ္မနိရောဓရူပနိရောဓောအာဟာရနိရောဓရူပနိရောဓောဝိပရိနာမလက္ခဏံဆိုပြီးတော့၅ချက်ဖွင့်ထားပါတယ်။အဝိဇ္ဇာတဏှာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေချုပ်ငိမ့်သွားတဲ့အတွက်အကျိုးကမ္မစယုတ်တွေလည်းလုံးလုံးနောက်တစ်ဖန်မဖြစ်တော့ချုပ်ခြင်းဖြစ်ချုပ်ပါနော်။အဲဒီချုပ်ငိမ့်မှုကိုမြင်အောင်ရှုပါလို့ဒီလိုခင်ဗျားကရည်ညွှန်းထားတယ်ဟောထားတယ်ဒီတော့အဝိဇ္ဇာတနာဥပါဒနိခရကံလေးကဘယ်ချိန်ခါကျမှချုပ်မလဲဒီဘိုင်းနဲ့ပဲပတ်တယ်ပြီးတော့နော်ဝိသုဏိမေမဟာဒီကဒုတိယရေသမေနာ421မှာအတိအကျဖွင့်ဆိုထားပါတယ်နော်အဝိဇ္ဇာနိရောဓရူပနိရောဓတိအကမေကညာနေမြအဝိဇ္ဇာယအနုပါဒနိရောဓတောအနာဂတတာရူပကအနုပါဒနိရောဓဟောတိသိစရာဘဝေအဘဝတောအဝိဇ္ဇာနိရောဓရူပနိရောဓတိအဝိဇ္ဇာချုပ်ခြင်းကြောင့်ရုပ်ချုပ်၏ဟူသည်ကဧကမေကဉာဏ်ဉာဏ်အမြတ်ဆုံးအရဟတမဉ္ဇဉ်ဖြင့်အဝိဇ္ဇာယအဝိဇ္ဇာ၏အနုဘာဒနိရောဓတောနောတဖမဖြစ်သောချုပ်ခြင်းဖြင့်ချုပ်ငြိမ်း၍တွားခြင်းကြောင့်အနာဂတတရူပကနောအနာဂတ်ဖြစ်တဲ့ယုတ်တရား၏အနုဘာဒနိရောဓတောနောတဖမဖြစ်သောချုပ်ခြင်းဖြင့်ချုပ်ခြင်းသည်ဟောသည့်ဖြစ်၏ပစ္စယဘာဝေအကြောင်းတရားဤထင်ရှားမဖြစ်သောခြင်းကြောင့်အဘာဝတောအကျိုးတရားဤထင်ရှားမဖြစ်ခြင်းကြောင့်ဒီလိုဖော်ပြထားတယ်။အဝိဇ္ဇာတဏဥပါဒသင်္ခါရကံစတဲ့အကြောင်းတရားတွေကအနုဘာဒအနိရောဓသဘောအားဖြင့်ချုပ်သွားတယ်။ဥပါဒအနိရောဓအနုဘာဒအနိရောဓဆိုပြီးနိရောဓနှစ်မျိုးရှိတယ်။ဥပါဒနိရောဓဆိုတာကနောတဖန်ဖြစ်မှုရှိသေးတဲ့ခြုံနည်းကိုယ်တရားရည်တရားနာနေတဲ့အချိန်ခါမှာတော့မဖြစ်သေးဘူးဖြစ်ပြီးချုပ်သွားတယ်တရားနာတဲ့ကုသိုလ်စိတ်တွေစက်တဲ့ဖြစ်တဲ့ဆိုကြတယ်နော်ချုပ်ကြီးမျိုးကတော့နောတဖန်အကြောင်းတိုက်တင်ခဲ့တော့ဒေါသဖြစ်နေတဲ့အခါလေးရှိ ိနေသေးတယ်အရိယာမေတ္တရားနဲ့မပယ်ရှားရသေးတဲ့အတွက်ဒီချိန်ဒေါသဖြစ်လောက်တဲ့အကြောင်းနဲ့ဆုံးနိုင်ရင်ဒေါသဖြစ်ပေါ်လာလိမ့်မယ်ဒီဒေါသကဖြစ်ပြီးတာနဲ့ပြတ်သွားတာတော့မှန်တယ်နောက်တစ်ခါအကြောင်းတစ်ဆင်းရင်ဖြစ်နိုင်တဲ့စွန့်အင်ရှိနေတဲ့အတွက်သူတို့ကိုဥပ္ပါဒနိရောဓနောက်တစ်ခါဖြစ်တော့ဖြစ်မှုရှိနေတဲ့ခြုံနည်းမျိုးကိုပြောနေတာကအနုပါဒနိရောဓနောက်တစ်ခါဘယ်တော့မှမဖြစ်တော့ချုပ်ခြင်းဖြစ်ချုပ်သွားဘယ်ခါမှချုပ်မလဲအကမကညာနိနာအရတ္တမဲ့ညာရတဲ့အချိန်ခါမှာဒီအရတ္တမဲ့ညာကဒီအဝိဇ္ဇာတဏဥပါဒသင်္ခါရဉာဏ်ကြီးကိုအကျွမ်းနဲ့ကုန်းအောင်ပယ်တတ်လိုက်နောက်တစ်ခါမဖြစ်တော့ချုပ်ခြင်းဖြစ်ချုပ်ခြင်းအောင်တတ်လိုက်အဲ့ဒီချုပ်ခြင်းမှုကနောက်ထပ်တစ်ခါဒီဟန္တာအချိန်ရဲ့တဏ္ဍမအဝိဇ္ဇာတဏဥပါဒသင်္ခါရဒီအားဒီကံဉ္စပ်ပြီးဖြစ်တယ်လို့မရှိတော့ဘူးနောက်တစ်ခါမဖြစ်တော့ချုပ်ခြင်းဖြစ်ချုပ်ပါအဲ့ဒီလိုချုပ်ခြင်းမှုမျိုးကိုတော့အနုဘာဒနိရောဓလို့ခေါ်ပါတယ်အဲ့ဒီအနုဘာဒနိရောဓသဘောအဖြစ်ရတ္တမရတဲ့အချိန်ခါမှာအဝိဇ္ဇာတဏဥပါဒနိခရကံဆိုတဲ့အကြောင်းတရားတွေရဲ့နောက်တစ်ခါမဖြစ်တော့ချုပ်ခြင်းဖြစ်ချုပ်ခြင်းသွားတဲ့အတွက်ပြိဋိဘာဒသုတိအနောက်ပိုင်းဆိုကြဆိုနော်အကျိုးဖြစ်တဲ့ကမ္မဇယုတ်တွေလည်းနောက်တစ်ခါမဖြစ်တော့ချုပ်ခြင်းဖြင့်ချုပ်သွားတယ်။အဲ့ဒီချုပ်ခြင်းမှုကိုမြင်အောင်နှမ်းရှုနေတဲ့အပိုင်းကိုဝရဓမ္မလူပါတိဝါကာယတမေဝိဟရတိကာယတမေကာယနဲ့ဝရုပကာယနာမကာယ၌ဝရဓမ္မလူပါတိဝါချုပ်ကြောင်းသောဘောနှင့်ချုပ်ခြင်းသောဘောကိုအခမ်းအနတတ်ရှုနေရှိသည်ဖြစ်ပေမူလီဝိဟရတိနေလေ၏။ဒီလိုခရဟောတယ်ဒါအထက်ကတိကာရီကအရှင်းထားဒီလိုဒီစကားလေးနည်းနည်းတကယ်ကြီးဒီချက်အင်းခေါင်းရေးထားပြီးစဉ်းစားကြည့်ကြမိမိတို့ကခုအချိန်ကမှယဟန္တာဖြစ်ပလားမဖြစ်သေးဘူးဒီလိုဆိုရင်ယဟန္တာနောက်တစ်ချိန်ဖြစ်မဲ့အချိန်ဒီပြစ္ဆုတ်ပန်လို့ပြောမလားအနာဂတ်လို့ပြောမလားအနာဂတ်ပဲနော်ဆိုအနာဂတ်ဒီဒီဘဝမှာယဟန္တာဖြစ်မဲ့ပုဂ္ဂိုလ်မှန်တယ်လားဒီဘဝအနာဂတ်ပေါ့နောက်နောက်ဘဝတစ်ခုခုကြမှာယဟန္တာဖြစ်မဲ့ဆိုရင်နောက်နောက်ဘဝတစ်ခုခုဒီအနာဂတ်မဖြစ်နိုင်ဘူးလားဖြစ်အဲ့ဒီနောက်အနာဂတ်မှာဘာတမဲရတဲ့အချိန်ခါမှာဝိဇ္ဇာတနာဥပါဒံသင်္ခါရကံတို့ဤနောက်တစ်ခါမဖြစ်တော့ချုပ်ခြင်းဖြင့်ချုပ်သွားခြင်းကြောင့်ပြိဋိဘာနာသတိရဲ့နောက်ဘက်မှာလုတ်တည်နန္ဒီရဲ့နောက်တစ်ခါမဖြစ်တော့ချုပ်ခြင်းဖြင့်ချုပ်ခြင်းမှုကိုမြင်အောင်နှံ့ချူပါလို့ဒီတိပ္ပံပြည့်စုံတဲ့မှာဆရာဟောတယ်ဟောလိုက်တဲ့အတွက်ဒီဝိရဓမ္မတုပ္ပတိဒီကလုံးဖက်ပြီးဟောလိုက်တဲ့အတွက်နောက်အနန္တခန္ဓာ၅ပါးကိုရှုရမလားမရှုရဘူးလားရှုရမယ်အရတ္တမေကမညာသေးတော့အရတ္တမေရတဲ့အချိန်ခါမှာဝိဇ္ဇာရဏဥပါဒံတိခရကံဉ္စချုပ်ခြင်းမှုကိုမြင်အောင်ရှုဖို့လို့ပြောတော့သူဟာအနာဂတ်ဖြစ်မနေဘူးလားဖြစ်တယ်တခါဒီယုတ်တင်ဉာဏ်ဒီကလည်းနောက်တစ်ခါမဖြစ်တော့ချုပ်ခြင်းဖြစ်ချုပ်တယ်ဆိုတော့ဘယ်ခါကျမှချုပ်မလဲပြိဋိဘာနဲ့ပြိဋိမှချုပ်ဒီတော့မိမိကအခုပြိဋိဘာစမ်းမလားမစမ်းဘူးဒါပေမဲ့ပြိဋိဘာစမ်းတဲ့အချိန်ခါမှာနောက်တစ်ပတ်မဖြစ်သချုပ်ခြင်းဖြင့်ချုပ်သွားတဲ့သဘောကိုမြင်အောင်ကြည့်ရမယ်ဆိုရင်သူရှိခဲ့တဲ့အနာဂတ်ရှိခဲ့တဲ့မှာအကျုံးဝင်မနေဘူးလားဝင်နေတယ်ဒါကြောင့်တိပ္ပံဒီအတိတ်အနာဂတ်ရှိဖို့ဘုရားဟောတာမဟုတ်ပါဘူးလို့ပြောရင်ပြောလို့ရပါမလားမရပါဘူးနော်သမုဒယဓမ္မနုပါတိဘိုင်းမှာအတိတ်မှာလည်းအကြောင်းတရားနဲ့အကျိုးတရားပြစ်ဆိုပါနဲ့အကြောင်းတရားနဲ့အကျိုးတရားအနာဂတ်နဲ့အကြောင်းတရားနဲ့အကျိုးတရားရှိဖို့အတွက်ပါပါတယ်ဝရဓမ္မလူပါတိကတော့အနန္တရှုွက်တက်ကွက်ပြီးခေါ်ထားတယ်လို့ပြောခြင်းပြောနေတယ်နော်နောက်တစ်ခါမဖြစ်တော့သုံးခြင်းဖြင့်သုံးခြင်းမှုကိုမြင်အောင်ရှုဖို့ဘုရားကဟောနေဟောနေတဲ့အချိန်ကကျတော့ခက်ကပြောနေတဲ့စကားကတော့အတိတ်ကြီးဖြစ်ခဲ့ပြီးပြီမရှိတော့ဘူးဘယ်လိုရှုမလဲအနာဂတ်ကြီးမရှိသေးဘူးမဖြစ်မှမဖြစ်သေးတဲ့တရားဘယ်လိုရှုမလဲဒီပုံစံစနစ်အဖြစ်တို့ကအရှင်ကြီးပြီးတော့လူဝိင္ကတော့ဒီစကားတော်တော်ကြိုက်နော်ဒါပေမဲ့အခုဒီသတိပဋ္ဌာန်ခြင်းကိုလက်လက်ပြင့်နေတဲ့တော့ဟုတ်ပြင့်ဖို့ရညွှန်ပြနေတဲ့ဘုရားရှင်ရဲ့ဆိုလိုရင်းအဓိပ္ပာယ်တော့အဲ့ဒီကအာဝင်ခွင့်ကြဖြစ်ပါမလားမဖြစ်ဘူးနော်ဒီတော့ဘုရားဟောကိုယုံကြည်တယ်လေးစားတယ်အထက်ကရာဒီကာရီရဲ့ဖွင့်ဆိုချက်ကိုယုံကြည်တယ်လေးစားတယ်ဆိုရင်တော့အတိနာကမိစ္ဆဗံကလန်သုံးပါလို့မှာအကြောင်းတရားဒီထိစားဖြစ်ခြင်းကြောင့်အကျိုးရုပ်ဒီနိုင်ခြင်းထိစားဖြစ်ပုံကိုလည်းရှိပါမယ်အကျိုးရုပ်နဲ့တော့တော့ဟုတ်အကြောင်းအကျိုးနှစ်အလုံးတို့ရဲ့အနိစ္စချက်ဒုက္ခချက်အနတ္တချက်တွေကိုလည်းရှိပါမယ်နော်ဝိဇ္ဇာတနာဥပါဒံသင်္ခါရကံစတဲ့အကြောင်းတရားတွေခြုံပြီးတော့အကျိုးရုပ်ဉာဏ်ရဲ့ခြုံပြီးပုံကိုလည်းနှမ်းပြီးရှုရတော့မယ်နော်အကြောင်းအကျိုးနှစ်အလုံးတော်ရဲ့အနိစ္စချက်ဒုက္ခချက်အနတ္တချက်တွေကိုမြင်အောင်ရှုရတော့မယ်ဒါကတတိပဋ္ဌာန်ပြည့်စုံတဲ့မှာပါနေတဲ့လုပ်ငန်းခွင်ပဲဒါကောင်းပြီဒ ီးတော့ဒီအထိအာနာပါနလမ်းပြင်ကနေပြီးတော့ရုပ်တည်နာနေသိသိရမယ်အကြောင်းတရားတွေသိသိရမယ်အကြောင်းတရားတွေနဲ့ကတရုပ်နာနေကိုအနိစ္စဒုက္ခအနတ္တရှုရမယ်လို့ဘုရားရှင်ဟောကြားချက်ကလေးကိုအတူချုပ်ပြီးပြောနေတယ်နော်အတ္တကရာကလည်းဒီအာနာပါနလုပ်ငန်းခွင်ကနေအရတ္တဖို့ဘောက်ဖွင့်ဆိုပုံလေးကိုလည်းအကျဉ်းချုပ်ပြောပြီးဖြစ်တယ်။ဒီလက်တွေတပြီးတော့ရှိကြမယ်အာနာပါနအလန်းကဒီရုပ်နဲ့ဘယ်လိုရှိမလဲဒီနာနဲ့ဘယ်လိုရှိမလဲဒီလိုမေးကြမလို့ဘူးလားလိုလားတယ်။လိုလားတဲ့အချိန်ကကျတော့နာဘူးထမှန်းပေါ့နော်။ဘယ်လိုလဲဒီအာနာပါနကအခုကသရုတ်တံသမာဓိအတ္တိသမာဓိသူတော်ထားပြီးနေတဲ့ယောဂီသူတော်ကောင်းအဖို့ဒီလိုဝိတ္တိသခံကုတော်မယ်ဆိုရင်နာင္ဂသကုလည်းရတယ်။ယုတ်ကသကုလည်းရတယ်။ဒါခဏခဏပြောနေတယ်နော်။နာင္ဂသကုရင်ဇိုင်းကာရီကနေစသိပြရတယ်။ယုတ်ကနေစကုရင်တော့ဘာကနေရှိရလဲ။ခဏခဏပြောနေတယ်။ဒါကြီးတက္ကမထံကစရတယ်။ဘာကြောင့်လဲ။ကမ္မထပိုင်းမှာကမ္မထ40ရှိတယ်။မှန်ပြီမဲ့လို့ဝိပဿနာပိုင်းရောက်လာရင်ကမ္မထကယုတ်ကမ္မထနာင္ဂကမ္မထဆိုပြီးနှစ်မျိုးပဲရှိတယ်နော်။နောက်ပိုင်းဝေဒနာနုပါဒနာပိုင်းကျလည်းအတိအကျပါပါလိမ့်မယ်။အဲ့ဒီခါမှာမြတ်စွာဘုရားကယုတ်ကမထံကိုဟောလို့ရှိရင်ဓကမထံအကျဉ်းဤဓကမထံအကျောရှုပါဠိဒီနှစ်နည်းတနည်းနည်းနဲ့သာဟောတော်မူမြတ်ဓမ္မတာဖြစ်တယ်။ဒါကြောင့်ယုတ်ကိုရှုရင်တော့ဓကမထံအကျဉ်းဤကျရင်ဓကမထံအကျဉ်းဤနဲ့ရှုအကျဉ်းဤကျရင်အကျဉ်းဤနဲ့ရှုအကျဉ်းဤအကျဉ်းဤနှစ်နည်းလုံးကျရင်လည်းအကျဉ်းဤအကျဉ်းဤနှစ်နည်းလုံးနဲ့ရှုပြီးတော့အကျဉ်းဤနဲ့ရှုပုံကိုစပြီးပြီးတယ်ကြရအောင်နော်။ဒီကမ္မထအကျဉ်းကြီးနဲ့ရှုပါဖို့မြင့်တဲ့ကိုဘုရားရှင်ကဒီမာတိပြရဏသုတ်တံပြည့်စုံပါပဲဓာတုမနတိကာရအပ္ပခေါ်တဲ့အမည်နဲ့ဟောထားပါတယ်နော်။ကာယ ानु ပါဒနာတိပြရဏဘိုင်းမှာပဲပါနေပါတယ်။အဲဒီတော့ယုတ်ကိုရှုတော်မယ်ဆိုရင်တော့ဒီတက်ကမကင်လို့မဖြစ်တဲ့အတွက်ဓကမ္မထကိုကြော်ပြီးတော့နည်းနည်းလေးဟောကြရအောင်ဒီဘိုင်းမှာနော်။ဘုနာသဗရံပိကဝေပိကုအိမမေဝါကာယယထာတိတံယထာပနိဟိတံဓာတုသောပိစ္ဆဝကတိအတိမန္တမေကာယေပထဝီဓာတုအာဘောဓာတုတိသောဓာတုဝါယောဓာတုတိဘိက္ခဝေမန္တရာဘိက္ခုသုနေရှိကြကုန်သောပရိသတ်၄ပါးဖြစ်သောသမီးတို့ပုဏ္ဏသဗရံနောက်တမျိုးသောကဘိက္ခုယောဂီယဟန်တိယထာတိတံတိမြေတိုင်းသောယထာပလိဟိတံသံမြေတိုင်းသောဣမမေဝကာယံဤရူပကာယံဤကိုပင်လျင်ဣမန္တမေကာယေဤရူပကာယ၌ပထဝီဓာတုပထဝီဓာတိအာဘောဓာတုအာဘောဓာတိတိသောဓာတုတိသောဓာတိဝါယောဓာတုဝါယောဓာတိအတ္တိဟိဣတိဤသောဓာတုသောဓာတဘောအဖြစ်သစ္စာဝတ္ထတိအတိအတ္တိတရုံးစီတရုံးစီသင်္ကေသုံးသစုပွား၍အနေလေဤသက္ကမထံပြီးတယ်ကနော်ဘယ်လိုပြီးတယ်ရမှာလဲဓာတိလေးပါးကိုစုပွားသုံးသတော်မယ်ယောဂီသူတော်ကောင်းကမိမိရဲ့ရူပကာယခေါ်တဲ့ဒီခန္ဓာအိမ်လေးကိုဉာဏ်ဤဟုသောလက်သိမ့်ပြီးတော့ဆက်ရအောင်။ဆက်ရတဲ့အချိန်ကမှဒီခန္ဓာအိမ်ကြီးထဲမှာပထဝီဓာတ်ရှိတယ်၊အာဘောဓာတ်ရှိတယ်၊သီဇောဓာတ်ရှိတယ်၊ဝါယောဓာတ်ရှိတယ်လို့ဒီလိုရှုရတယ်။အဲဒီလိုရှုတဲ့အပိုင်းမှာဒီခန္ဓာအိမ်ကြီးထဲမှာပထဝီဓာတ်၊အာဘောဓာတ်၊သီဇောဓာတ်၊ဝါယောဓာတ်ခေါ်တဲ့ဓာတ်လေးပါးအစုအပုံကိုမြင်အောင်စိုက်ပြီးရှုဖို့မြတ်စွာဘုရားကဟောနေနော်။အဲဒီလိုဟောလိုက်တဲ့အချိန်ကကျတော့ဘာကနေစရှုရမလဲလို့မေးရင်တော့ဓာတ်တို့ရဲ့သဘောကသဘာဝလက္ခဏာကစရှုလည်းရတယ်။ဘာမဟုတ်ရတ္တလို့ခေါ်တဲ့လုပ်ငန်းကိစ္စကစရှုလည်းရတယ်။ဓာတိလေးပါးမှာဆံရဆံရဒါကပထဝီဓာတ်လို့ပြီးလောက်တဲ့ကိုယ်ပိုင်သဘာဝလက္ခဏာလေးတွေရှိတယ်။အာဘောမှလည်းရှိတယ်၊တိဇောမှလည်းရှိတယ်၊ဝါယောမှလည်းရှိတယ်။ဒီသဘာဝလက္ခဏာကစရှုရင်လည်းရတယ်။ဘာမဟုတ်ဒီသဘာဝလက္ခဏာကမရှုခြင်းဘူး။ရတ္တခေါ်တဲ့လုံငန်းကိစ္စကအရှုကျင်နေသူလည်းရတယ်။မရှုကျင်လို့တော့မဟုတ်ဘူးရှုမရလို့တချို့ကြတော့ခက်နေတယ်နော်။ရတ္တကလည်းစရှုရင်လည်းရတယ်။ဒီစက်နဲ့ပတ်သက်ပြီးတော့ဝိတ္တိမဲ့အတ္တကတာပထမအတွက်သမေနာ346 349ခွန်တို့ခန္ဓာကမထံအကျဉ်းရှုပပုံဤသည်ကိုအတူချုပ်ပြီးတော့ဖွင့်ဆိုထားပါတယ်နော်။ဘယ်လိုဖွင့်ထားတယ်လဲ။တသမအိမံကမထံနံဘာဝိတုကမေနတိခဝိညာဏတာဝရဟောကတေနပရိသန္တိနေနတကလံပိအတ္တနောရူပကာယအဝစ္စတဝါယောဣမံသမေကာယေထတဘာဝခရဘာဝအယံပထဝီဓာတုယောအဘန္ဒနဘာဝတရဝဘာဝအယံအဘောဓာတုယောပရိပါစနဘာဝဩင္ဃဘာဝအယံဒီသောဓာတု ယောဝိဒဗနဘောဝသမုဒိရဏဘောဝအယံဝါယောဓာတုတိဧဝံသံသိတေနဓာတုယောပရိစ္ဆေတဝါဘူနာဘူနံပထဝီဓာတုအဘောဓာတုတိဓာတုမတ္တတောနိတ္တတသောနိသိဝါသောအဝုဇိတဗမ္မနတိကန္တဗံပိစ္ဆဝခိတဗံယူဘဘုံနိသိနိခလိနော်ဥစဉ်တော့ဓကမထအကျဉ်းကြီးကတော့ဉာဏ်နှုတ်နှင်းနေတဲ့ပုဂ္ဂိုလ်တွေအတွက်ဘုရားရည်ညွှန်းပြီးဟောထားတယ်လို့သတ်မှတ်ချက်ရှိဒီဓကမထအကျဉ်းကြီးကတော့ဉာဏ်ပညာထွက်မြင့်တဲ့သူတော်ကောင်းတွေအတွက်ဘုရားရည်ညွှန်းထားတယ်လို့ဒီလိုသတ်မှတ်ချက်အထက်ကကဖော်ပြထားပါတယ်နော်သို့တော်လည်းဓကမထအကျဉ်းရှုဖို့နည်းစနစ်ကတော့နာမည်မွေးခြင်းဖြစ်တဲ့လေတဲ့သွားအရေးစတဲ့38ခုထပ်တာအစုဝိတ္တကိုနှုတ်နဲ့ယူပွားနေရတဲ့လုပ်ငန်းခွင်ကအနည်းဆုံး3လ၄လပမာဏအကျရတယ်ယောဂီတို့ခမများကအချိန်တိတ်ပြီးမပြေးနိုင်ကြနော်။ဒါကြောင့်ဒီဌာနမှာတော့တက္ကမထအချင်းကြီးကိုဖြစ်အောင်ပဲကြိုးစားပြီးပြည်တည်ပေးပါရစေနော်။နောက်ဆုံးမအောင်မြင်တော့လည်းတခြားကမ္မထံပြောင်းရတော့ပေါ့နော်။ကဲသတ္တမထောဇာဣမကမ္မထဏံဤတက္ကမထံအချင်းကြီးကိုဘဝိတုကမေနပေါ်များအထုံးလို့တဲ့ဒီခပင်းဉ္ဇဏဉာဏ်ပညာထက်မြင့်နေတဲ့သူတော်ကောင်းသည်တဝါရှိဥဇရောကတိနာသိညာအယတောချင်းကတည်းကပဋိသန္ဓေနေနာတဘာဒီဒီကိန်းအောင်ရင်ဖြင့်အဖို့နဲ့တိတ်မကြိုက်ဘူးတရားအထုတ်နော်သွားရင်တတ္တိရှိနေတဲ့ယောက်ျားကောင်းအမျိုးကောင်းသားအမျိုးကောင်းသမီးမှန်ခဲ့ရင်တော့အဖို့တိတ်မလိုပါဘူးဘာဖြစ်လို့လဲအဖို့လေးနဲ့လည်းတရားအထုတ်တော့အဖို့ကလှုပ်တော့ကိုယ်ပိုင်မလွဲ့မချောင်တော့ရိုးပြီးလှုပ်ပြီးရတယ်မပြန်ကြည့်မင်းနဲ့လည်းပြန်ရဟုတ်တယ်မလားဆက်ပြီးဖြင့်အကြောင်းကြီးဒီပြဿနာတိတ်ပေါ်တယ်ဒါကြောင့်တရားအထုတ်ကအဖို့တိတ်ပြီးမလိုတော့ဘူးတဘာတိတိတဘာတိတိဆိုတာကတော့အထုတ်တဲ့ဒီနေရာမှာရည်ညွှန်းထားတာကတော့တဏဟူသောအဖို့မရှိတာကိုအထုတ်တဲ့ရည်ညွှန်းထားသောဆိုဆိုတဲ့အထက်ကရမ်းများမှာဖွင့်ထားပါတယ်နော်။ကျောင်းတစ်ကျောင်းစီနေကြပေမဲ့လို့တမျိုးစီနေကြပေမဲ့လို့ဒီဟာစီနေကြပေမဲ့လို့တူးနဲ့တူးတဏတိဟူသောကျိုးနဲ့တွေ့တန်းထမ်းမယ်ဆိုလို့ရှိရင်တော့တူးတဲ့နေတယ်တယောက်တည်းနေတယ်လို့မပြောဆင်ဘူးတဏအဖို့နဲ့နေတယ်လို့ပြောခေါ်ရတယ်နော်။ညာနဲ့တောင်းတဲ့ခြေပြီးကျောင်းတိုင်တစ်ခုအတွက်မှနေတိုင်းပြေကြပေမဲ့လို့ဒုနဲ့ဒုရာဂတိဟုသောကျိုးနဲ့အတွက်တက်ဖို့မရှိရင်တော့ဒါတယောက်ထနေတယ်လို့ဒီလိုပြောတယ်နော်ခုဒီနေရာမှာကတော့ပဋိသန္ဓေနပဲနော်တဘာဒီနီကိယောင်ချင်းဖြင့်သကလံပြီးအတ္တနာရူပကာယမိမိရဲ့ရူပကာယတစ်ခုလုံးကိုဒီနေရာရေးရှိအောင်မလားမဟုတ်ဘူးဘာတစ်ခုရေးရှိအောင်လဲမလုံတော့ဘူးနော်ဘိုက်တကူရဲ့ရှုနေုံနဲ့လည်းမလုံတော့ဘူး။ခြေောက်တို့ပေါင်းတို့သက်သက်လောက်ရှုနေုံနဲ့လည်းမလုံတော့ဘူးနော်။ဘယ်လိုရှုရမလဲ။သကလံပြီးအတ္တနာရူပကာယံမိမိရဲ့ရူပကာယတစ်ခုလုံးကိုတစ်ခုလုံးငုံကြည့်ရနော်။ဒါသမာဓိကျောင်းနဲ့အပိုင်းမိမိကဓာတ်စနဲ့ပေါ်တတ်မှတ်ထားတဲ့ဆိုတော့ဒီဌာနမှာတော့နော်။အဲ့ဒီဓာတိလေးပါးကိုခြေဆုံးခေါင်းဆုံးစနစ်တကျအတွက်အောင်ရှုနိုင်ပြီဆိုရင်တော့ဒီလိုတော့ချုံငုံပြီးတော့ပြန်ပြီးသမာဖြုတ်ပြီးတော့သမာဓိထုံကနော်သကလံပြီးအတ္တနာရူပကာယမိမိရဲ့ရူပကာယတစ်ခုလုံးကိုအောက်စေတဝဆင်ញင်၍ဒီမသမင်ကာယဤရူပကာယ၌ယောထန္တဘောဝါအကျင့်ခင်မတဲ့သဘောတိလကောင်ယောခရဘောဝါအကျင့်ကျန်တဲ့သဘောတိလကောင်အတ္တိရှိအယံဤခင်မတဲ့သဘောကျန်တဲ့သဘောတိသောပထဝီဓာတုပထဝီဓာတ်ဒီပထဝီမှာနှစ်မျိုးပဲပေါ်ပြတယ်မာတဲ့သဘောကျန်းတဲ့သဘောဘာဖြစ်လို့လဲအကြောင်းရှိပါတယ်နော်ဘုရားရှင်ဒီတုတ်တန်ဒေသနာတော်ရောက်လာပြီဆိုရင်ရေပုံရအဖြစ်ကက္ခလနဲ့ခရိကတအနှစ်မျိုးပဲဟောယူဓမ္မတာရှိညာတော့အဖြစ်ပြောတော့နော်ကက္ခလကမာတဲ့သဘောခရိကတဆိုတာကကျန်းနေတဲ့သဘောအဲ့ဒီကက္ခလကိုပဲကူကထက်ထဘာဝဆိုပြီးဒီလိုဒီကလုံးတစ်မျိုးနဲ့သုံးထားတယ်နော်အတူတူပဲဘာဖြစ်လို့လဲဆိုတော့ဒီကကြီးနေနည်းနည်းလေးစဉ်းစားကြည့်ပါကက်ခလမာရယ်မာရယ်ပြော့တယ်ဆိုတာကအရာဟုတ်ဆိုနှစ်ခုနှိုင်းရှင်လာမှာနှိုင်းရှင်တဲ့အခါကျမှပေါ်လာတဲ့သဘောတစ်ခုပဲစံတစ်ခုပဲနော်ဥစဉ်တော့ဆိုကြပါစို့ရေကြီးကိုအုတ်ခဲပုံလေးလှုပ်ထားပြီအချောက်ဆန်းလိုက်အဲ့ဒီအုတ်ခဲကတစ်ခုမီးမဖုတ်အပ်ဘူးဒီဘက်ကမိဖောက်ပြီးတဲ့အုတ်ခဲကတစ်ခုနှစ်ခုနှိုင်းရှင်ထားကြည့်ဘယ်အုတ်ခဲကမာလဲဘယ်အုတ်ခဲကပြော့လဲမိဖောက်ပြီးတဲ့အုတ်ခဲကမာတယ် ညီမဖို့ရပြီးတဲ့ဥက္ခေကပြောတယ်။အဲ့ဒီချောက်နေတဲ့ဥက္ခေနဲ့ခိုးဘက်ကပုံလုံးပြီးစမချောက်သေးတဲ့ဥက္ခေနှိုင်းချင်ကြည့်လိုက်တော့ပုံလုံးပြီးစဥက္ခေကပြောတယ်။ချောက်နေတဲ့ဥက္ခေကမာတယ်။အလဲကောင်းမှရှိနေတဲ့ချောက်တဲ့ဥက္ခေမချောက်သေးတဲ့ဥက္ခေကိုထောက်လိုက်တော့သူကမာတယ်လို့ပြောတယ်။ပြင်းပြီးသားအောင်နဲ့ထောက်လိုက်တော့သူပြောတယ်လို့ပြောတယ်။ဟုတ်။နှစ်ခုနှိုင်းချင်လိုက်မှမာရင်ပြော့တယ်ဆိုတာတကူပေါ်လာတယ်။ကောင်းပါပြီပြော့နေတယ်ဆိုတဲ့ဥက္ခဲအပြော့ဆုံးဥက္ခဲတကူတကယ်ကြီးတွေလက်စိနဲ့တို့။သူနဲ့ထိုက်တန်တလောက်တော့မမာဘူးလား။မာပါတယ်။ဒီတော့နည်းနည်းလေးမာရာဆိုတော့ပြော့တယ်ဆိုတာ။များများမာရာကြတော့မာတယ်လို့ဒီလိုလောကကသုံးတယ်။အဲ့ဒီအသုံးအနှုံလိုက်ပြီးတော့ဓမ္မလင်္ကေတိပါဠိတော်ကြတော့ဘုရားရှင်ကမာပြော့ကြံချော၄ပေါ့ဆိုပြီးပထဝီ၆မျိုးဟောပြရတယ်။ကြံနဲ့ချော်တယ်ပုံစံကြည့်ရခုတကယ်ကြီးတွေခါဝင်ထားတဲ့ပစိုးတစ်ခုနော်အဲ့ဒီခါဝင်ထားတဲ့ပစိုးနဲ့အင်းကြီးနဲ့ဗရင်းကခါဝင်တဲ့ပစိုးနဲ့အင်းကြီးချောတဲ့အင်းကြီးတစ်ထည့်ဆိုကြတယ်နော်အင်းကြီးနဲ့ပစိုးဗရင်းကချောတယ်ဗရင်းကကြံ့တယ်ပြီးတော့အင်းကြီးကချောတယ်လုံကြီးကကြံ့တယ်အဲ့ဒီလုံကြီးနဲ့ဟိုဘက်ကဂုံကြီးအိမ်နဲ့စီတုံးတဲ့ဂုံကြီးအိမ်တစ်ခုနိုင်ကျင်ကြည့်လိုက်တော့ဂုဏီအိတ်ကကျန်းတယ်လုံကြီးကချောတယ်ဒီလုံကြီးဒီဂုဏီအိတ်ကိုထောက်လိုက်တော့ချောတယ်အင်းကြီးကိုထောက်လိုက်တော့ကျန်းတယ်ဟောရဟုတ်တဲ့ကောနိုင်ကျင်လိုက်တော့တစ်ခုနဲ့တစ်ခုစံတင်လိုက်ပြီဆိုရင်တော့ကျန်းတယ်လို့လည်းပြောတယ်ချောတယ်လို့လည်းပြောနေတယ်ဘလောက်ပဲချောချောတိကျစမ်းကြည့်နည်းနည်းလေးတော့မကျန်းဘူးလားကျန်းတယ်ဒါကြောင့်ဘုရားရှင်ကခရိတ္တာဆိုပြီးဒီလိုမျိုးဟောတဲ့တုတ်တန်ဒေသနာကြောက်သို့တော့နတ်ပြည်မှာဒီဓမ္မင်္ဂလိပါဠိတော်ကိုဒါဝိဒ္ဓနတ်ပြည်မှာဘုရားဟောကြားတော်မူစဉ်အချိန်ခါကြတော့ဒါဝိဒ္ဓမှာရှိတဲ့နတ်တွေကနှစ်မျိုးခွဲခြားဟောမှသဘောပုံကျမှာဖြစ်လို့သူတို့ရဲ့အစ္ဆန္ဒီအတက်လိုက်ပြီးတော့ဘုရားရှင်ကနှစ်မျိုးဟောတာနှစ်မျိုးဟောလိုက်လို့ကမူသားဖြစ်သလားမဖြစ်ပါဘူးသူတဘာဝကလောကမှာဒီတိုင်းလက်ခံနေတာရှိတယ်နော်လေးတယ်ပေါ့အင်းနော်ဥက္ခဲနဲ့ဥက္ခဲပမာဏလောက်ရှိတဲ့ဗန္ဓုံတန်ခဲတစ်ခုရှိနော်ဒီဘက်ကဥက္ခဲပမာဏလောက်ရှိတဲ့တစ်တုံးလေးတစ်ခုရှိသူကပါလို့နည်းနည်းအပေါ်စားသင်္ကတလို့စီထုတ်ပြီးသားတစ်တုံးလေးတစ်ခုနော်အတုံးလေးသုံးတုံးတန်းထားတယ်ဒီဘက်ကသင်္ကတတို့လို့စီထုတ်ပြီးသားသင်္ကတတို့လို့၆တွေ့နေတဲ့တစ်တုံးနဲ့အလဲကောင်ကဥက္ခဲနဲ့ဗရင်းက၄တယ်လို့မြင်ရောဥက္ခဲကနေမယ်ဒီဘက်ကတိတုံးကပေါ့ဒါကဒီဥက္ခဲနဲ့ဥက္ခဲပမာဏလောက်ပဲအတိုင်းတာတူညီနေတဲ့တန်တုံးတစ်ခုနဲ့အတိုင်းတာကြည့်လိုက်တော့တန်တုံးကလေးတယ်ဥက္ခဲကပေါ့ဟုတ်တန်တုံးကိုကြည့်လိုက်ရင်ဒီဥက္ခဲကပေါ့ခင်းသားတုံးလေးကိုကြည့်လိုက်တော့ဒီဥက္ခဲကလေးတယ်ဒါတို့ဖြစ်သွားတယ်နော်အဲ့ဒီပုံစံတိုင်းမျိုးဥစ္စာလောကမှာစံတစ်ခုနဲ့တစ်ခုတိုင်းတာလိုက်မှလေးတယ်ပေါ့တယ်ဆိုပေါ်လာတာပါသူ့တဘာဝတစ်ခုအတိုင်းကြည့်လိုက်တော့အကုန်လုံးသူနဲ့ထိုက်တယ်အလေးစိတ်မရှိဘူးလားရှိများများလေးတာဆိုတော့လေးတယ်လို့သုံးပြီးနည်းနည်းလေးလေးတာကျတော့ပေါ်တယ်လို့ဒီလိုသုံးတာပဲနော်ဒါကြောင့်များများမာရာဆိုတော့မာရန်သုံးတယ်နည်းနည်းမာရာကျတော့ပြောတယ်သုံးတယ်များများကျန်းတာကျတော့ကျန်းတယ်လို့သုံးတယ်နည်းနည်းလေးကျန်းတာကျတော့ချောတယ်လို့သုံးတယ်များများလေးတာကျတော့လေးတယ်လို့သုံးပြီးနည်းနည်းလေးလေးတာကျတော့ပေါ်တယ်လို့ဒီလိုသုံးကြတယ်နော်အဲ့ဒီအသုံးအနှုန်းလိုက်ပြီး၆မျိုးပဲသို့တော့အဲ့ဒီဆောင်မျိုးလုံးကိုဒီဌာနမှာအရှုခိုင်းတာရည်ရည်ချက်တစ်ခုတော့ရှိနေတယ်။ဒီကရလက်တွေတက္ကမထန်ရှုလိုက်တဲ့ယောဂီများဓာတ်တွေကတခါတည်းကထဝီမာမှုသဘောတွေကတိတ်မခံနိုင်တော့ဖြစ်လာရင်တော့သူ့လည်းဆန့်ကျင်ဘက်ဖြစ်တယ်ကြောက်တာလေးကြောင်းဆက်လေးမှနည်းနည်းခံပါတယ်။ဉာဏ်ဓာရီကတစ်ချက်တစ်ချက်ယောဂီမှာရှုလိုက်ရင်အထက်ဥရေအသေးတွေနှလုံးတွေအတိကျနေတာတော့တွေ့လိုက်တော့အဲ့ဒီအခါမှာသမာဓိကမဖြစ်ပြန်ဘူး။သောခါမှာထောတာကိုကြောင်းဆက်လိုက်ရင်နည်းနည်းလေးခံတာတော့တခါတရံကိုတခါတရံကိုလေလက်တွေကသိပ်ပြီးတော့လေးလံနေတယ်။အဲဒီလိုလေးလံနေတဲ့အပန်းရောက်လာပြီဆိုရင်ပေါ့တဲ့ဘုံလေးကြောင်းဆက်လိုက်မှယောဂီတွေအခုနည်းနည်းတက်တာနော်။ဒါကြောင့် that soul on that တခြင်းပြန်ထိနေအောင်ဆိုပြီးတော့မာကျန်လေးကြောချောပေါ့။ပထမမှာ6မျိုးသင်ပေးထားပါတယ်နော်။သို့တော့ဒီလိုဓာတ်တွေကိုထိနေတဲ့စွမ်းအားဖြင့်ဘယ်လောက်ကျေးဇူးများသလဲလို့ဒီလိုတော့မြင်ကြရှိတယ်။အဲဒီအပန်းလေးကိုတော့ပြီးတော့မှတက်ဆုံးနော်။ဒီတော့ပထဝီပြီးလို့ရှိရင်တော့ဦးဇင်းတို့ အဘောဓာတ်ကိုတော့ဆက်ရှိပါမယ်။ယောဂီတော်များများဒီအဘောဓာတ်ကိုဆက်ပြီးရှုလိုက်ရင်သဘောပေါက်တဲ့ယောဂီအလိုနည်းတယ်။အဲဒါကြောင့်ဥစဉ်ကတော့အခြေခံအနေအားဖြင့်ယောဂီတော်ခမ်းများများကိုတော့တွန်းထားကအစအတင်ပေးပါတယ်။ဟိုဘက်ကဥပယောဓာတ်ကပြီးတော့မှအစဉ်တိုင်းကြာအရှုခိုင်းတယ်။သို့တော့တကယ်လို့ယောဂီတွေမှာအခက်အခဲရှိနိုင်တော့ပထမကပဲစပြီးသင်ပေးရတယ်နော်။ပထမနဲ့ဖြစ်စီပထမကပဲစပြီးဖြစ်စီဝါယောဂဆက်ရင်ဖြစ်စီဒီနှစ်ခုတစ်ခုကဆက်နေတော့အောင်မြင်မှုရတတ်ပါတယ်။ဒါပေမဲ့တချို့ယောဂီတွေကစိတ်ကလည်းမပါလို့ပဲလားတော့မပြောတတ်ဘူး။တစ်ချိန်ကျရင်တော့ဒီဓာတ်ဒီတို့ပြန်ရှုရမယ်ဓာတ်ကမထမ်းပဲတို့ကယောဂကိုရှုရင်ဒီဓာတ်ကပြန်ရှုရတော့မယ်လို့အချင်းချင်းပတ်ပြီးတော့တရားတရားဖြစ်တဲ့တန်တန်နဲ့အထုတ်လိုက်တော့ရာကောင်းရနိုင်တယ်လို့ဥပ္ပံကထင်တယ်။ဒါပေမဲ့တချို့အထုတ်လို့မရဘူး။အထုတ်မရရင်တော့ဒီဓာတ်ကမထမ်းတဲ့ပုံစံကအဝင်ဝင်ကြမဖြစ်သေးရင်တော့သူကမထမ်းရောင်းလို့ပြရတာပဲနော်။တို့တော့မြန်တော့အဖြစ်နဲ့စိတ်ပန်လက်ခံနဲ့တကယ်အထုတ်လိုက်ရင်တော့အောင်မြင်မှုရတဲ့ယောဂီကတော့ဉာဏ်နဲ့နှုတ်တော်ခဏများအပြည့်အမြင့်လောက်ရှိပါတယ်။ဘာကြောင့်လဲ။အကြောင်းကတော့ဦးဇင်းတို့ခုနကအကြောင်းကျိုးစပြိစ္ဆာဓမ္မုတ်ကပိုင်းလေးနဲ့ခွင့်ချက်နေ။သာသနာတော်တွေမှာလူလာပြီးဖြစ်တယ်။သာသနာတော်ကိုယုံကြည်စွာကိုယ်ကိုသိက္ခာနေတဲ့အမျိုးကောင်းသားမျိုးကောင်းသမီးလည်းဖြစ်ခဲ့ရတယ်။ဒီနည်းဘာဝနာတွေကိုအထုတ်ခြင်းနဲ့စိတ်ဆန္ဒလည်းရှိတယ်။အားလည်းထုတ်တယ်။ဒီလိုတူတော့အဖို့ပါရမီမရှိဘူးလို့ဥစဉ်ပြန်မတွေ့လို့နော်ပါရမီဝေကျင်ဝေမဲ့နေခြင်းနဲ့လဲရင်းကျက်ခြင်းရင်းကျက်မယ်မရင်းကျက်ခြင်းမရင်းကျက်ဘူးဒီဘိုင်းတော့ပဲ꽈တယ်ယောဂီတွေတော့ခမ်းများများကိုအတိတ်အကြောင်းတရားတွေကိုရှားဖွေခိုင်းတဲ့အပိုင်းရောက်လာပြီဆိုရင်ပေါ့ဘဝတစ်ခုကမှတော့ဓာလီပါရှိတဲ့ယောဂီတွေတော့ခမ်းများများတွေ့ရတယ်ယုတ်တိနန္ဒီရှိတဲ့ဘူးတဲ့ယောဂီတွေတော့ခမ်းများများတွေ့ရတယ်ဓမ္မာတိဒရမိုးတဲ့ယောဂီတွေတော့ခမ်းများများတွေ့ရပါတယ်နော်ဒါကြောင့်အနည်းဆုံးဓလေးဘုံတော့ရှုရဘူးရင်ပဲပါရမီဖြစ်တယ်။သမကပါရမီဉာဏ်အရာမှလုံလောက်တဲ့ဝိဇ္ဇာမျိုးစဉ်ဖြစ်တယ်ဆိုပြီးတော့လေဒီတော်ဘုရားကသူ့ရဲ့ပါရမီဒီပဒီမှာဒီလိုပဲဆုံးဖြတ်ထားပါတယ်နော်။ဒါကြောင့်ဦးဇင်းတို့ဒီဓလေးဘုံဟာယုံတရားကိုရှုရမယ်ဆိုရင်မလောက်ကြောင်တော့ပြန်ပြီးရှုရမယ်ကမ္မထမ်းတစ်ခုလည်းဖြစ်နေတာဖြစ်ချင်းကြောင့်ဉာဏ်တော်အဖြစ်မဖြစ်ဖြစ်အောင်ကြိုးစားတင်ပြလိုက်ရင်တမာတိဖြစ်တဲ့ယောဂီရဲ့အခြေအနေများနောက်တစ်ချက်ကတော့အတိတ်ကရှိပူးထားတဲ့ပါရမီအရှင်ဝါရမှာဓာလိဘလောက်တော့ရှိပူးရှိခဲ့ဘူးတဲ့ယောဂီကအရေးအတွက်ပို့ပြီးတော့ညာနေတယ်နော်ဒါကြောင့်လေဒီတက္ကမထံဟာရှုခွက်ကိုသင်ပေးလိုက်ရင်မဆုတတ်တဲ့ယောဂီတတော်ခံနေနေပဲတွေ့ရတယ်သို့တော့အချင်းကြာတာနဲ့အနေတာဒါတော့ညာနေဒါတော့ကွာတချို့ဆိုတော့တလုံးကိုပဲ3ရက်4ရက်လောက်ရှိယူရတယ်ဒါကတော့သူ့ရဲ့ပါရမီအလျော်စောပေါ့နော်ကဲသူ့ဒီညမှာပထဝီဓာတ်မှာယောထန္တဘောဝခရဘောဝမာရတဘောကျန်တဲ့ဘောအယံပထဝီဓာတုဒါကပထဝီဓာတ်ယောအာဘန္ဒနာဘောဝသရဝဘောဝအယံအဘောဓာတုယောအာဘန္ဒနာဘောဝအကျင့်ဖွစီဓာတ်တဲ့ဘောဒီ၎င်းယောသရဝဘောဝအကျင့်ယောစီဓာတ်တဲ့ဘောဒီ၎င်းအဋ္ဌိရှိအယံဤဖွစီဓာတ်တဲ့ဘောယောစီဓာတ်တဲ့ဘောဒီကအဘောဓာတုအဘောဓာတိဒီအဘောဓာတ်ကြတော့အဘန္ဒနလက္ခဏာဆိုပြီးဒီအဘန္ဒနကိုတချို့ညမှာလက္ခဏာအနေနဲ့သုံးတယ်။လက္ခဏာရတ္တပုစ္ဆုပရံပရဒါမင်းရောက်လာတော့ဒရဝဘာဝဆိုတာကိုသက္ကရဏလက္ခဏာဆိုပြီးတော့ဒီလိုလက္ခဏာရတ္တပုစ္ဆုပရံပရဒါမင်းမှာနာမည်စကလုံးပြောင်းပြီးသုံးတာအတူတူပဲနော်။အဲဒါလက္ခဏာရတ္တပုစ္ဆုပရံပရဒါမင်းရောက်လာတဲ့အပိုင်းမှာကြတော့သက္ကရဏလက္ခဏာဇီဝနာရတ္တသင်္ကိတပိစုပ္ပထာနာဆိုပြီးဒီလိုပိစုပ္ပထာဘန်းဆိုတော့၃ခုပါနော်လက္ခဏာရဲ့ရတ္တရဲ့ပိစုပ္ပထာဗရဒံကတော့ဉာဏ်နဲ့ဓာတ်၃ပါပေါ့အဲ့ဒီပိစုပ္ပထာမှာသင်္ကိတပိစုပ္ပထာနာဆိုတာ ਨੇ ဒီအာဘန္ဒနာလက္ခဏာဆိုတာ ਨੇ အတူတူပဲသင်္ကိတဆိုတာကပေါင်းစုပေးတယ်ဘာတွေကိုပေါင်းစုပေးလဲလို့မေးတော့ကလတ်တစ်ခုအတွင်းမှာတည်ရှိနေတဲ့ပထဝီတေဇောဝါရောမိနိမကျင်းနေတဲ့ဓာတ်၃ပါကိုဘယုံဖျင်းကျင်းမတော့သူကဆွဲစုပေးနေတဲ့ဓာတ်ကလေးတစ်ခုပါစုလိုက်တဲ့ယောဂီထဲမှာဆွဲစုပေးနေတဲ့သဘောတရားတစ်ခုအဖြစ်ဉာဏ်နဲ့မှရှိစုထင်လာတယ်လို့ဒီလိုသတ်မှတ်ချက်ပေးတဲ့ပိစုပ္ပန်အဖြစ်နဲ့သုံးပါတယ်နော်ခုဒီဓာတ်ကမ္မတန်ကိုစရှုတဲ့ယောဂီပုဂ္ဂိုလ်မှာတော့အဲ့ဒီအာဘန္ဒနလက္ခဏာကအစရှိလည်းရတယ်သို့မဟုတ်ပက္ခရဏလက္ခဏာခေါ်တဲ့ဒရဝဘာဝအတဘောယုတ်ပြီးနေတဲ့ဘောကအစရှိလည်းရတယ်အဲဒီနှစ်ခုလုံးရှိလည်းရတယ်စိတ်ချကရှိနော်အဲဒီတော့ဒီယုတ်ပြီးဖွင့်ပြီးကဘယ်ခါမှရှိတယ်လို့မြင်ဒီဌာနမှာသင်ပေးတာကတော့ပထဝီမှာ6ခုမာကျန်လေးပြောစောပေါ့တည်ပြီးရှိတတ်ပြီးဒီကောလုံးရှိတတ်ပြီး ဒီဇောတဘူအင်းအဲ့ဒါကျော်အရှင်ဆိုင်နေဝါရဒ6000ကျော်အရှင်ဆိုင်နေနော်အဲ့ဒီလိုရှိတဲ့ဘီမဘီအဘောဒတ်ကိုပြန်ပြီးတင်ပြရဒါကြောင့်ခုနကပြောခဲ့တဲ့အတိုင်းသင်္ကိတပိစုပရဏအာဘာဏလက္ခဏာဖွဲ့စည်းတယ်ဆိုတာကျန်တဲ့၃ဘက်ကိုဖျော်ဖျော်မကျဲတော့အောင်ဖွဲ့စည်းတာဖြစ်တော့ကျန်တဲ့၃ဘက်ကိုမရှိတဲ့ပုဂ္ဂိုလ်အခုဒီဖွဲ့စည်းတဲ့သဘောသဘောပုဂ္ဂိုလ်ဆိုတာကျွန်တော်လည်းခင်နေနော်ဒါကြောင့်အဘောဓကအရှိကထင်ထားတဲ့ကြောင်ကျန်တဲ့သုံးမရှိတတ်မှသူဟာရှုလို့ရတတ်တဲ့သဘောနဲ့ရှိတာကအဲ့ဒီကြောင်ဒီဆိုအဋ္ဌကဘာရမီရင်ကြောင်းနေရင်တော့ကျန်တလုံးစလုံးဆက်နေကြုံနဲ့ဒီအဘောဓကပေါ်လာတာနဲ့ရှိတော့ရှိပါတယ်ဒါကတော့ရှင်းချက်ပေါ့နော်ကဲယောပရိပါသနာဘောဝအုံနာဘောဝအယံတိသောဓာတုယောပရိပါသနာဘောဝအရင်ရင်ချက်စေတတ်တဲ့သဘောဒီ၎င်းယောအုံနာဘောဝအရင်ဖူးတတ်တဲ့သဘောဒီ၎င်းအဋ္ဌိရှိအယံဤတိကတိသောဓာတုတိသောဓာတိရင့်ကျက်စေတတ်တဲ့သဘောဘူးတဲ့သဘောအဲဒီရင့်ကျက်စေတဲ့သဘောကတော့ဒါရတ္တလို့ခေါ်ပါတယ်နော်ဒီဇောတရဲ့ရတ္တလက္ခဏာကစအထုံနေရတယ်ရတ္တကစအထုံနေရတယ်ခုနကပြောပြီးပြီရတ္တဆိုတာကလုံငန်းကိစ္စပေါ့မိဒီဘာလုံငန်းကိစ္စလောက်လိုက်လို့မင်းမိနဲ့ထိနေတဲ့အရာဝတ္ထုတွေကိုကျက်သွားအောင်ပြုလုပ်ပေးတယ်ဒါသူ့ရဲ့လုံငန်းကိစ္စပဲအဲဒီကိစ္စဆိုတာနော်ဘုံနာဘောကပူနေတဲ့သဘောပူတဲ့သဘောတွေသူ့ရဲ့ပင်ကိုယ်သဘောကလက္ခဏာအေးရာနဲ့သဘောကလက္ခဏာဥရာနဲ့အေးရာမှာတိတဒီတတေဇောနဲ့အုံနာတေဇောဆိုပြီးဒီလိုတေဇောနှစ်မျိုးဖွင့်ထားတယ်။ဗာမုံမီတာလေးတွေကြည့်တဲ့ပုဂ္ဂိုလ်များသဘောပူပေါ့။နည်းနည်းပူတာကြတော့ပြီးတယ်။များများပူတာကြတော့ပူတယ်လို့ဒီလိုသုံးတာ30ထဲမနေဘူးလား။30ထဲပဲနော်။ဒါကြောင့်မြတ်စွာဘုရားကဒီလုံငန်းကွင်ချတဲ့အပိုင်းရောက်ရင်အေးရာကိုသိပြီးတော့တစုနေရာမှာထည့်ပြီးမဟောတော့ဘူး။အုံနာတေဇောတစ်ခုပဲဥတည်ပြီးခေါ်လိုက်တယ်။ဘာဖြစ်လို့လဲ။နည်းနည်းလေးပူနေတာကလောကကအေးတယ်လို့ပြောနေတာဘလို့ပဲအေးတယ်ပြောဆိုကိုလေးကိုစမ်းကြည့်သူနဲ့ထိုက်တန်တဲ့ပူလေးမှုလေးတော့ရှိတယ်တော့ရှိပြီနော်သို့တော့တကယ်အေးတော့တဲ့အပန်းရောက်လာပြီဆိုလို့ရှိရင်သူလည်းရင့်ကျက်စိတ်တဲ့အဆောင်အားရှိတယ်ရေကပြင်းနဲ့မှငါးရီဒီလိုဖြစ်ထားတယ်ရေကင်းနဲ့ဖြစ်ထားနော်ပြတ်သွားတယ်လို့ပြောတယ်မိန့်တဲ့ဒီဆောင်ကလည်းရင့်ကျက်စိတ်တဲ့အဆောင်အားရှိတယ်ဒါကြောင့်ဦးဇင်းတို့ဘူးတဲ့သဘောအေးတဲ့သဘောကသဘာဝလက္ခဏာရင့်ကျက်စေတဲ့သဘောလေးကအနတ္တလုံငန်းကိစ္စအဲ့ဒီလုံငန်းကိစ္စကစအထုတ်ခြင်းနဲ့အထုတ်ရတယ်သဘာဝလက္ခဏာကိုပဲကြင်အထုတ်လို့ရတယ်ဒါစိတ်ထားရေးချက်နေတယ်နော်နှစ်ခုလုံးအထုတ်လို့ရတယ်ဒီနောက်တစ်ခုယောဝိသံဗနာဘောဝသမုဒိယနာဘောဝအယံဝါယောဓာတုယောဝိသံဗနာဘောဝအကျင့်ထောက်ကန်တတ်တဲ့သဘောဒီ၎င်းယောသမုဒိရဏဘောဝအကျဉ်ရွှေရှန်းစေတတ်တဲ့သဘောဒီ၎င်းဝတ်တွန်းတဲ့သဘောဒီ၎င်းရွှေရှန်းစေတဲ့အရာဝတ္ထုတကုတ်ကိုတဏှာကနေတဏှာကိုရောက်တော့ရွှေရှန်းစေတဲ့စွမ်းအားဆိုတော့ဘာလို့ခါလဲဒီစလုံးကျိုးလို့ပြောလိုက်တော့တွန်းနေဟုတ်တယ်မလားတွန်းအားတန်းတော့ပြည်တော်ဖျားကြီးကတော့တွန်းခြင်းကိစ္စဆိုပြီးသမုဒိရဏရတ္တကိုတွန်းခြင်းကိစ္စဆိုပြီးဒီလိုပဲခေါ်တာပြန်ထားပါနော်တွန်းနေတဲ့သဘောလေးပဲတော်တဲ့သဘောကစတယ်ရတယ်ထောက်ကန်တဲ့သဘောထောက်ကန်တဲ့ဆိုတာကအရာဝတ္ထုတစ်ခုကိုတည်သွားအောင်ငြိမ်သွားအောင်ပြုလို့မြည်တာအင်းတင်ပြောရမယ်ကြံရင်ကြားခေါ်တဲ့လူတစ်ချောင်းနဲ့ထောက်ထားတယ်လို့ကန်ထားတယ်လို့ထောက်နေကန်တဲ့ဆိုတာကဘာလို့ထားလဲဒီအင်းဒီပြိုလဲမတော့အောင်ထိန်းထားတဲ့သွားအားပဲနော်အလားတူပဲဥစ္စာခန္ဓာအင်းကြီးမှာညက်ရင်ညက်တဲ့အတိုင်းထိုင်ရင်ထိုင်တဲ့အတိုင်းအင်းရင်အိတ်တဲ့အတိုင်းသွားရင်သွားတဲ့အတိုင်းဒီနေအောင်ထိန်းထားတဲ့သွားအားပြီးပါလေဒီဝိသံမနာဘဝရောရဲ့ဝိသံမနာအဲ့ဒီမထိနိုင်တော့ဘူးမိမိကိုယ်ကမိမိမထိနိုင်ဘူးဆိုရင်မဖြစ်တော့လေလဲတာပဲဝိသမနာတွေအာရုံနော်လုံးလုံးမရှိဘူးလို့ပြောတာမဟုတ်ဘူးနော်ထောက်ကန်ထားတဲ့စွန့်အင်းလေးကယောနေပြီတခြားဓာတ်တွေကတိတ်လုံကဲလာတယ်အဲ့ဒီခါမှလူပြီးလဲကြသွားတာနော်ဒါကြောင့်ယောဝိသမနာဘောဝအကျဉ်ထောက်ကန်တတ်တဲ့သဘောဒီ၎င်းယောသမုဒိရဏဘောဝအကျဉ်ကျုံးကန်တတ်တဲ့သဘောဒီ၎င်းအဋ္ဌိရှိအယံဤထောက်ကန်တတ်တဲ့သဘောသုံးကန်တတ်တဲ့သဘောဒီကဝါယောဓာတုဝါယောဓာတိဣတိအေဝဤသို့လည်းယသံခိတေနအခြင်းအဖြစ်ဓာတိယောဓာတုကိုပြိခေတဝဉဏ်ဖြင့်ပိုင်းခြားယူ၍ခုနပုဏ္ဏအဖမံအထထပထဝီဓာတုပထဝီဓာတိအဘောဓာတုအဘောဓာတိအဘောဓာတုအဘောဓာတိသောဓာတုဒီသောဓာဝါယောဓာတုဝါယောဓာဣတိဤသို့ဓာတုမတ္တသောဓာတဘောအစုဘောအဖြစ်နိတ္တတောသတ္တဝမဟုတ်သောအဖြစ်နိစီဝတောဇီဝမဟုတ်သောအဖြစ်အဝဇိတပ္ပစိဉ္ဇာယိမနတိတပ္ပနှလုံးသွင်းအာယိသစ္စာဝကိတပ္ပအတိအတိဒီလိုစီဒီလိုစီရှုပွားသုံးတာအဘိ မြန်နဲ့မှကွင်းနေရနော်ဒီတော့လုံငန်းဝင်လေးတို့ဒီခဏမှာရေပုံရတင်းသေးတာကတော့အတော်နာကစပါတယ်ဆိုကြပါလို့နော်မာတဲ့မာမှုသင်္ချာရတဏှာကစပြီးသွားလိမ့်မယ်ကိုဖိထားကြည့်ခန္ဓာကိုယ်ခန့်တောင်းအောင်လေးထားကြည့်မာမှုရင်သင်္ချာလေးချာရတဏှာကစပြီးမာတဲ့သဘောတစ်ခုလုံးညီအောင်ရှိပါကိုယ်ကခက်တောင်းတောင်းတင်းတင်းလေးထားပြီးတော့စိတ်ခက်တင်းတင်းထားပြီးရှိလိုက်ရင်ခဏလေးနဲ့ဒီကလုံးမှာတတ်တတ်ပါတို့တော့ဉာဏ်ကထက်လာပြီးဆိုရင်တော့ကိုယ်ကသိတောင်းနေကြလည်းမလိုဘူးသွားကိုဖိနေကြလည်းမလိုပါဘူးနော်ဘာဖြစ်လို့ဒီလိုရှိနေရလဲလို့မေးတော့ဦးဇင်းတို့ဒီပထဝီမှာ၄မျိုးရှိတယ်ကံကြောင့်ဖြစ်တဲ့ပထဝီစိတ်ကြောင့်ဖြစ်တဲ့ပထဝီဥဒ္ဒကြောင့်ဖြစ်တဲ့ပထဝီအာဟာရကြောင့်ဖြစ်တဲ့ပထဝီ၄မျိုးရှိတယ်အဲ့ဒီ၄မျိုးဒီခန္ဓာအိမ်မှာသမောင်းနဲ့သမဲမောင်းကိုတမအောင်ရောပြီးမှုန်ထားကြလို့ဒီခန္ဓာအိမ်ထဲမှာသူ့ရဲ့အကျုံနဲ့ရောမှုန်ပြီးဖြစ်နေတာ။ဉာဏ်ထဲမှာတော့ကွဲတာသဘာဝပကတိမျက်စိနဲ့ကြည့်ရင်ခွဲနိုင်တဲ့သွားအားမရှိဘူး။သမောင်းနဲ့သမဲမောင်းကိုတမအောင်ရောထားတဲ့ပုံစံလို့ဒီခန္ဓာအိမ်ထဲမှာရုပ်ကလအနေနဲ့သူ့ကရောနှုတ်ပြီးဖြစ်နေတယ်။ဖြစ်နေတဲ့အချိန်ကကြတော့ဒီခန္ဓာအိမ်ထဲမှာစိတ်ကြောင့်ဖြစ်တဲ့ကလတ္တိလည်းများစွာရှိနေတယ်။နှလုံးဤဟရိယဟုတ်တဲ့ကိုပြီးတော့ပြီးဖြစ်ပေါ်သွားတဲ့စိတ်တဲ့စိတ်တဲ့ဥပကာလတော့ရောက်တိုင်းရောက်တဲ့ဝိသကယုတ်ကလအပေါင်းများစွာကိုဖြစ်စဉ်နှိုင်းတဲ့စွမ်းအားတွေရှိနေစိတ်ရှိနေတော့မြတ်စိတ္တဇယုတ်ကရှိပြီးတော့စိတ်ရှိနေတော့မြတ်စိတ္တဇယုတ်ကရှိတဲ့အတွက်အဲဒီစိတ္တဇကလတိုင်းကလတိုင်းမှလည်းပထဝီမပါဘူးလားပါစိတ္တဇပထဝီဒီစိတ်ရှိနေရင်ရှိလို့မရနိုင်ဘူးလားဟုတ်ဟောသွားတော်ချင်းဖိထားကြည့်နော်မာတဲ့ဘောဖိလိုက်တဲ့စွမ်းအားလေးပေါ့အဲဒီမှာစိတ်ကြောင့်ဖြစ်တဲ့ပထဝီဓာတ်တွေကပြန်ထမ်းလာနော်လုံခဲ့လာတဲ့ခြေရင်တက်လာအဲဒီစိတ်ကြောင့်ပဲဖြစ်တဲ့ပထဝီကိုစက်တင်ပြီးရှိတာကလည်းနောက်တော့ဉာဏ်နဲ့မှမခွဲတတ်သေးတဲ့အချင်းရှိနေပြီမဲ့လို့ဒီကုလုံးမှာတော့တဲ့အချင်းရောက်သွားပြီဒီကုလုံးကပဲကြည့်လိုက်ကြည့်လိုက်အလုံးမှာပြီဆိုရင်တော့ကံကြောင့်ဖြစ်တဲ့ရုပ်စိတ်ကြောင့်ဖြစ်တဲ့ရုပ်ဥဒ္ဒကြောင့်ဖြစ်တဲ့ရုပ်အာရကြောင့်ဖြစ်တဲ့ရုပ်ဒီရုပ်အလုံးမှာရှိတဲ့ပထဝီတွေကိုခြုံငုံရောတော့ပြီးသွားတွေ့တာကတော့မပြောသေးဘူးအတုံးခဲမပြောသေးဘူးပေါ့တုံးတက်ခဲတဲ့အနေနဲ့သွားပြီးတော့မြင်နေပြီ။မြင်ရင်တော့ဒီအစာပိုင်းအာထုပ်စာပုဂ္ဂိုလ်အတွက်ဒါလုံလောက်သွားပြီနော်။ဘယ်ယုတ်ကဘယ်ပထဝီကကံကြောင့်ဖြစ်တယ်။ဘယ်ပထဝီကတော့စိတ်ကြောင့်ဖြစ်တယ်။ဘယ်ပထဝီကဥဒ္ဒုကြောင့်ဖြစ်တယ်။ဘယ်ပထဝီကအာဟာရကြောင့်ဖြစ်တယ်။ဒီအပိုင်းကတော့ယုတ်ကလတ်တွေတန်ခွဲနိုင်တဲ့အပိုင်းရောက်မှယောဂီအနေနဲ့ခွဲလို့ရမယ်နော်။ခုကတော့အာတိကံမြင့်ကအာထုပ်စာအပိုင်းလေးဖြစ်တော့ယောနံဆုံးငုံပြီးတော့ကရှိပါပါတယ်။ဒါကြောင့်ဒဂလံမိအတ္တနောရူပကာယအလုံးစုံသောမိမိရဲ့ရူပကာယကိုအောက်စေတော်အချင်းချင်း၍ဒီလိုသတ်မှတ်ချက်ပေးထားတယ်။ဒါဟာဒါကြောင့်မတည်းရှိတော်မယ်ဆိုရင်သတ်မှတ်တဲ့ဘောင်လေးကိုမိမိတို့ကလိုက်နာဖို့လိုတယ်နော်။အဲ့ဒီဘောင်အတိုင်းရှုလိုက်တဲ့အချိန်ကကြတော့ဦးဇင်းတို့မာမှုသင်္ချာရတဏှာကနေစတယ်ဒီလိုဘောင်လုံးမာပြီးခွင်းပေါ့။ဒေါနာလေးကိုခေါင်းလုံးစတ်ရှုထားတဲ့ပုဂ္ဂိုလ်တွေအတွက်ကလည်းဉာဏ်နဲ့ဓာတ်တွေပို့ပြီးလွဲတယ်။အဲ့ဒီမာမှုသင်္ချာရတဲ့ပုဂ္ဂိုလ်ကဒေါနာလေးတစ်ခုကိုပြောင်းပြောင်းလိုက်နော်မပြောင်းနိုင်ဘူးဆိုရင်ကျန်းတာဆက်ရှိရှုနိုင်လို့ရရရှုတတ်ရရတို့တော့ဒေါနာလေးပြောင်းလိုက်တော့ဘာထုလဲလို့မေးတော့သမုဒိယနာဘာဝလို့ခေါ်ဆိုအပ်တဲ့ဒေါနာသဘောကိုကြည့်လိုက်ရင်မာရနဲ့ဒေါနာနှစ်ခုတွဲလိုက်ရင်ဒေါနာလည်းပူတင်ချတယ်မာရလည်းပူတင်ချလိုက်တော့ဒီလိုဖြစ်လာတယ်မာမုနဲ့ဒေါမုကထင်ရှားတော့ဒေါနာဘယ်နေရာကဆက်ရှုမလဲလို့မင်းသိတဲ့နေရာရှုတယ်လက်ကလေးဆုပ်ပြီးကြည့်လိုက်ဆုပ်လိုက်လို့ကြည့်ဒေါနာရဲ့အားရင်ပုံများတယ်နော်ကိုယ်လေးနည်းနည်းလေးလှုပ်ကြည့်တွန်းတဲ့အားတွေတွေ့နေတယ်။အသက်ရှူလမ်းကြောင်းကိုဆက်ကြည့်တွန်းတဲ့အားတွေတွေ့နေပါတယ်။မတွေ့ရင်သွားလေးနည်းနည်းဖိထားပြီးအသက်ရှူကြည့်ပါကောင်းလည်းတော့ကိုစဆက်ကြည့်တွန်းအားတွေတွေ့နေတယ်။တွန်းဖို့တင်ချင်ရင်တွန်းတဲ့အပေါ်မှာစိတ်ကလေးမြောက်ကဲ့သို့တွန်းအားတွေတင်ချလိုက်ရင်အသားကြအယုတ်ကြအေကြအကျော်ကြဆက်ပြီးဒီကုလုံးတွန်းတာမြင်အောင်လိုက်ကြည့်နော်။လိုက်ကြည့်လိုက်လို့ဒီကုလုံးပဲကြည့်ကြည့်တွန်းတာတွေကတွေ့ပြီဆိုရင်တော့အဲဒီတွန်းတာတစ်လက်မာရန်တစ်လက်ထက်ခါတက်ခါရှုပ်ပြတော့ဒီကုလုံးချင်းချင်းချင်းချင်းနဲ့ရွရွရွသူ့ဘိမ့်ပြီးကျန်လာလိမ့်မယ်။မတိဗုဒ္ဓဝိနည်းသာခုနကယုတ်ကြီးရဲ့အကူကြီးကိုယူမဲ့ခြင်းတော့အံသောအဘောအံသောထိတ်ကလေးကိုရှာလိမ့်တယ်ဖြည်းဖြည်းလေးပုတ်ပြီးကျန်းနေတဲ့သဘောသင်ကြားတယ်။ဝိနည်းနဲ့လုံကြီးကိုလက်ကလေးနဲ့အသာလေးပုတ်ပြီးကျန်းတဲ့သဘောတွေသင်ကြားတယ်။ကျန်းရကအစရှုနေပါလားနော်။ကျန်းမှုသင်ကြားရတဏှာကဆောက်ရင်ကျန်းတဲ့သဘောဒီကုလုံးပြအောင်ရှိ။ဒေါနာမာရကျန်းတဲ့သုံးခုရရင်ထက်ထက်ထက်ရှု။တခုချင်းရင်ဒီကုလုံးတော့ပြပါလေနော်။ဒေါနာတကလုံးပြရင်ပါရရှိမာနာတကလုံးပြရင်ကျန်းနာရှိကျန်းနာတကလုံးပြတော့နည်းနည်းလေးဖြည့်ဖြည့်လေးလေးဒီမှာလေးထားတော့မဟုတ်ပါဘူးဒေါနဲ့အာရမကောကလေးတဲ့ဝိတ်ပါနေပါတယ်ရှုတတ်ရင်တော့တွေ့တယ်နော် အဲ့ဒီလေးတဲ့သဘောကမတင်ဆိုင်တော့နည်းနည်းလေးလက်ကလေးနဲ့ပုံကိုဖိချကြည့်လေးနေတယ်ဒီမှာလေးကျန်နေဖိချကြည့်
လေ
အဲ့ဒီလေးမှုတင်ဆိုင်ရတဏှာသာဆိုင်လေးတဲ့သဘောတစ်ခုလုံးပြအောင်ရှိမဟာရာကျန်တဲ့လေးတဲ့ဒေါဏသုံးခုရနော်ဒေါဏနဲ့တွဲရကြတော့အဲ့ဒီဘက်မှာထောက်ကန္တာကဒီဘက်မှာရှိနေတော့သဘောပူပေါက်တယ်ဘာဖြစ်လို့လဲအင်းတင်းကိုကြောက်ခေါ်တဲ့ခိုင်မာတဲ့တစ်တစ်ချောင်းဒုတစ်ချောင်းနဲ့မဟာရာနဲ့ထောက်လိုက်မှာဒီအိမ်ကြီးမယဉ်မလဲပဲလေသင်္ကိုအတိုင်းတည်နေလိုက်ဒီပုံစံနဲ့ဒီမာရနဲ့တွဲစုမှသူကဒီ၆ခန္ဓာတဘောကယောဂီရဲ့အញ្ញနဲ့မပိုးပြီးသင်္ကန်းတက်တယ်။ဒါကြောင့်ဒီမာရကိုစနစ်ကျရှုလိုက်ရင်လည်းမာရနဲ့ကျန်တဲ့လေးတာကဂရုပတဝေကြီးတူးနေတဲ့အဲ့တော့၃ခုကိုပေါင်းပြီးအရှုခိုင်းလိုက်တယ်။အဲ့ဒီမာရတဘောရှုတတ်ပြီဆိုလို့ချင်း၆ခန္ဓာပြောင်းဆိုင်ပြီ။မတင်ဆိုင်ရင်ခန္ဓာလေးနည်းနည်းလေးလှုပ်ပြီ။ပြန်ပြန်ပြီးထိမ့်နေတဲ့အစွမ်းအားပဲ။ဒေါဏကခန္ဓာအင်းကိုယိုင်တော့အောင်လဲတော့အောင်တွန်းတယ်။၆တဲ့ဆိုတာကမယိုင်အောင်မလဲအောင်ပြန်ပြီးတော့ထိမ့်ကြတယ်။ထိမ့်နေတဲ့သွားအားပဲဒီမထိမ့်နိုင်တော့ဘူးဆိုရင်ဘာဖြစ်လဲနေတာပဲအဲ့ဒီထောက်ကန်တဲ့သဘောမာရာလေးနဲ့တွဲရှုမယ်ဆိုရင်လက်ထိုင်ရင်ထားတဲ့အတိုင်းခြေထောက်ထိုင်ရင်ထားတဲ့အတိုင်းကိုယ်ထိုင်ရင်ထားတဲ့အတိုင်းထိမ့်ထားတဲ့သွားအားသွားပြည့်လိမ့်နော်ပေါင်းလိုက်တော့ဒေါဏထောက်ခါကဝါယောမာရာကျန်တဲ့လေးရကဂရုပထဝီသုံးခုရတယ်ဂရုပထဝီသုံးခုရတယ်ဝါယောနှစ်ခုရတော့နော်သောကံမှာယောဂီတရောကံကမိမိအောက်အတိနှုတ်ခန္ဓာလေးရှာလေးနဲ့ဖြည့်တတ်ပြီးစိတ်ကလေးပြောကိုယ်လေးပြောတတ်ပြီးပြောမှုထင်ရှားနေလိမ့်နော်အဲ့ဒီပြောမှုထင်ရှားရပြောတဲ့တဏှာကဆက်ပြီးဒီကုလုံးပြောအောင်ရှုရဒီကံမှာရှုမလဲလို့မေးတော့ယောဂီသားတွေကိုထက်ခက်ထက်ခက်တော့ရှုပြရတယ်ခန္ဓာတက်ခါရှုလို့တွက်လာတဲ့အချင်းခံမှာပြောတာလေးကိုစိတ်ကြောင့်ဆက်တယ်ပြောမှုထင်ရှားရတဏှာကဆက်ပြီးပြောတဲ့သဘောဒီကုလုံးရှုခွန်းပုံလုံးမပြောတဲ့လို့ပြောသွားပြီးဆိုရင်ပေါ့အဲ့ဒီပြောမှုထင်ရှားနေတဲ့အောက်အသွေးနှုတ်ခမ်းသားလေးကိုရှားလေးတပြေးချေချေဆုပ်ပြီးပုတ်ကြည့်ချောနေတယ်နော်အဲ့ဒီချောမှုထင်ရှားရတဲ့တဏှာကဆက်ပြီးချောတဲ့သဘောဆက်ရှိဒါကမှရှုမလို့ပြောမှရှုမပြောသေးရင်မရှုနဲ့ပြောရင်ချောရင်ဒီကလုံးစီနဲ့တုတ်လို့ချောဖို့သွားပြီဆိုရင်တော့ပြောရင်ချောရင်ပေါ်တာပေါ်လာတတ်မထင်ရှားဘူးဆိုလို့ရှိရင်တော့လေးတာလေးပြောင်းဆက်တယ်လေနုပင်ကြတဲ့အချိန်ခါမှာလက်ညှိုးလေးတစ်ချောင်းအသာလေးမှတ်ကြည့်ပါဒီဘုံမှာလက်ကလေးတင်ထားလက်ညှိုးလေးတစ်ချောင်းအသာလေးမှတ်ကြည့်ပေါ့လေနော်အဲ့ဒီလိုပေါ့မှုတင်ချရတဏှာကဆက်ပြီးပေါ့တယ်တော့ဒီကုလုံးပြအောင်ဆက်ပြောမှုချောမှုပေါ့မှုပေါင်းလိုက်တော့ဓာတ်ဖနှစ်ခုဖြစ်သွားတယ်ပထဝီ6ခုနော်မာကျန်လေးပြောချောပေါ့ပထဝီ6ခုဖြစ်သွားတယ်ထောက်ထားတွန်းတာဝါရ2ခုဖြစ်သွားတယ်မာကျန်လေးတေသောဒါဖြစ်တဲ့ဒီသောကိုနောက်ထပ်နေတယ်လို့မြင်တော့တကြက်တကြက်ယောဂီများမှာပူရာကိုသာဥဇပိဆက်လိုက်အဲ့ဒီပူရာကဖြောက်လို့လည်းလည်းနဲ့မြင်ရတယ်အေးဒါပြောင်းဆက်ပြီးမှလည်းပြောင်းနေမအေးဖြစ်နေတာဒီပူရာအေးဒါကအေးဒါနှလုံးသွင်းနေလည်းပူခြင်းပူလာတတ်တယ်ဒေါဏနှလုံးသွင်းလည်းပူလာတတ်တယ်မာရနှလုံးသွင်းလည်းပူလာတတ်တယ်ဒီအပူကတောက်ချောက်လွန်ပြင်းနေတာဒီယောဂီမှာဒီပူရာနှောက်ချက်နေတာလည်းဒီလိုတော်တော်လေးတရားနှောက်ချက်ဖြစ်တယ်ဒါကြောင့်ပူတဲ့ဒီသောကိုတော့ဦးဇင်းနောက်ထပ်ပြီးတင်ပြပေးပါအဲ့ဒါလဝလေးဘယ်ဘက်လဝပေါ်မှာညာဘက်လက်ခုံလေးမှောက်ပြီးတင်ထားဘယ်လက်ခံပြီးတင်ထားကြည့်နော်လက်ခုံလေးနဲ့လဝနဲ့ဘယ်ဘက်လဝနဲ့ညာဘက်လက်ခုံလေးနဲ့ထိထားတဲ့နေရာကိုစိုက်ပြီးပါပူမှုတွေထင်ရှားတယ်ဘလားတို့ဘယ်နေရာမှာမဆိုခန္ဓာအိမ်မှာပူမှုထင်ရှားတဲ့နေရာကစိုက်ပူတဲ့သဘောဒီကုန်လုံးပြအောင်ရှုထိုင်တယ်ပူတဲ့သဘောဒီကုန်လုံးရပြီဆိုအိမ်မှုထင်ရှားတဲ့နေရာကစိုက်အေးတဲ့သဘောရှိခုနကမှလေးလေးတိုက်နေလို့ရှိရင်တော့သွားလို့လို့လက်တို့လို့နေရာမှာလေးလံထိပြီဆိုရင်ထိတဲ့လေးလေးကအေးနေတတ်အဲ့ဒီအကုန်ညီမရကြဘူးဆိုရင်တော့အသက်ရှင်လမ်းကြောင်းဆက်လိုက်ဝင်းလေးနှာလေးရလေးမှာဆက်ပြီးရေပုံရအဆင်အေးနေတတ်နော်အဲ့ဒီအေးဖို့သင်ချရတဏှာကဆိုရင်အေးတဲ့သဘောဒီကုလုံးပြအောင်ရှုပြီးတော့ဘူးတဲ့သဘောအေးတဲ့သဘောသီစွတ်တဲ့နှစ်မျိုးပေါင်းလိုက်တော့ပထဝီဓာတ်က6မျိုးသီစွတ်ဓာတ်က2မျိုးဝါယဓာတ်က2မျိုး10မျိုးရတော့အဲ့ဒီဆံမျိုးကိုထပ်ခါထပ်ခါခြေဆုံးကောင်းဆုံးရှိပါတယ်။တခုချင်းဒီကုလုံးပြအောင်တော့ရှိပါတယ်။အဲ့ဒီလိုထပ်ခါထပ်ခါဒီမှာမျိုးဆိုရှိရင်ဖွဲ့စည်းတဲ့သဘောတည်းပေါ်လာတတ်ပါတယ်။မပေါ်ဘူးဆိုလို့ရှိရင်တော့ဒေါဏနဲ့မာရနှစ်ခုကိုဥစားပိတ်ပြီးစိတ်တင်းပြီးတာဆက်နေဒီကုလုံးတင်းပြပြီးတော့ကျိုးနေစည်းတယ်လို့ဖွဲ့စည်းတဲ့သဘောပေါ်လာလိုက်တယ်။ဖွဲ့စည်းတဲ့သဘောရပြီဆိုလို့ရှိရင်တော့သွားအင်းနေမှာတည်ရည်ရိုးနေတယ်။အဲ့ဒီကနေစပြီးတော့ယောစီမှုသင်္ချာရတဏှာကဆက်ပြီးတော့ယောစီတဲ့သဘောဒီကုလုံးမြင်အောင်ဆိုင်တော့ဒီကုလုံးမှာဗာရင်ယောစီနဲ့လို့မေးတော့ဝေးတော့ချွေးတော့တလိတ်တော့ပြီးတော့ယောစီတဲ့အာဘောဥစုအနည်းမျိုးရှိပါတယ် ကိုယ်ချင်းကမှတွေ့ရင်ချွေးတွေတို့ဖို့လူရင်းတော့မဟုတ်သေးဘူးစီးစင်းနေတာမြင်ဖို့ပဲဖွဲ့စည်းတဲ့သဘောယူစည်းတဲ့သဘောဒီလိုအနှံပြောင်းဖွဲ့စည်းတဲ့ယူစည်းတာတွေကိုမြင်အောင်လုပ်ကြည့်ရတွေ့လို့မြင်ဒီမှာအပေါ်လဲစီးတယ်အောက်လဲစီးတယ်ဒါကြောင့်ဒီယူစည်းတဲ့သဘောကိုဆိုင်လိုက်ရင်အပေါ်ကအောက်ကစီးနေတာကိုတွေ့နိုင်တယ်နော်အဲ့ဒီမတွေ့ဘူးအခက်အခဲရှိနေရင်တော့ကျန်တဲ့တစ်ခုခုနဲ့တွေ့ရှိရတယ်မတွေ့တဲ့ပြင်အဲ့ဒါလေးနဲ့တွေ့ရှိလိုက်ဒီယူစည်းမှုပိုပြီးသင်္ချာတတ်တယ်ဘူရာနဲ့လည်းတွေ့ရှိနေပါတယ်နော်ဘူရာလေးပြန်သွားရင်ဒီစီးစင်းနေတဲ့သဘောတွေပါပြန်သွားတယ်အေးရာလေးပြန်သွားရင်စီးစင်းနေတဲ့သဘောတွေပါပြန်သွားတတ်တယ်ယောစီးတဲ့သဘောဖွဲ့စည်းတဲ့သဘောကသာဘောတက်ပေါင်းလိုက်တော့ဓလေးပါစုံပြီဓလေးပါစုံပြီဆိုလို့ရှိရင်တော့သူ့ရဲ့ဘုရားဟောဒေသနာအစဉ်အတိုင်းကြံပြီးတော့ရှုအပ်သွားတယ်နော်ဒါကြောင့်လို့ဘုရားဟောဒေသနာစဉ်အတိုင်းဒီရုပ်တွေကိုပြန်ပြီးရှုဖို့ရအတွက်ဒါကမှတန်းရှုပါဖို့ဤသည်နဲ့ပတ်သက်လို့ဥစဉ်တဲ့စီကံတမချက်ကြီးသိထားတယ်နော်အဲဒီစီကံတမချက်ကြီးကတော့ဥစဉ်တဲ့ဝိသုဒ္ဓိနဲ့မဟာဒီကမှာပါပါတယ်နံပါတ်၄ကတော့အနုဘုဗ္ဗတောအစဉ်တိုင်းရှုရတယ်အစဉ်တိုင်းဆိုတာကတော့အနုဘုဗ္ဗတောဒီအနုပတိပါတိတောအာသရိယတတန်တိပြောဥဂိတမတိပါတိတောသာသဒေသနာပတိပါတိယောဒီလိုဖတ်ထားတယ်အစဉ်တိုင်းရှုရမယ်ဆိုတာကတော့ဆရာသမားထံမှာသင်ထားတဲ့အစဉ်တိုင်းကြီးတော့ရှုပါကျန်တော့ကတော့ပထမနွေရံကနေစပြီးတင်ရတော့ပေါ့ဒီ33လုံးမှာကာယိခါပေးကစတာမှန်တယ်ဒါပေမဲ့ဒီကလေးကဝါလုံးကစပြီးတင်မှသဘောပေါက်မြန်မှန်ဖြစ်တော့ဝါလုံးနဲ့ကလည်းစပြီးတင်ပြရတယ်ဝါလုံးနဲ့ပြင်းပြသွားပြီဆိုရင်ဒီကလေးဘာလုပ်လဲကာယိခါပေးကနေစပြီးတခါပြန်တင်ရပြန်တယ်နော်အဲ့ဒီပုံစံစနစ်လိုပေါ့ဒီပုံရံအပ်ပြီးလုံးပြီးတော့ခမည်းတော်မြန်မှန်တွန်းလာလေးကနွယ်တယ်ဒီတွန်းလာကိုသဘောပေါက်သွားရင်ကျန်တဲ့တက်တွေကလည်းပြင်လို့မြင်လို့တဲ့အတွက်တွန်းလာလေးကတော့စစပြီးများတော့အပ်ဆုံးတင်ပြပါတယ်တော့မရခဲ့ရင်တော့ပထဝီကပဲစပြီးတင်ပြရတယ်အဲ့ဒီတော့တင်ရကလည်းတက်တွေကစုံသွားသူဆိုလို့ရှိရင်တော့သာသဒေသနာပရိပါတိယေဝါဆိုပြီးဒေသနာစဉ်အတိုင်းကြံပြီးရှိပါဘုရားဟောတော်မူတဲ့ပထဝီဓာတ်အာဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်ဆိုတဲ့ဒီဒေသနာစဉ်အတိုင်းကြံရှိပါအဲ့ဒီအစဉ်နဲ့ပထဝီမှာမှာကြံလေးပြောထားပေါ့အဘောကယူစီဖွဲ့စီတိသောကဘူအေးဝါယောကထောင်းတွန်းအဲ့ဒီအစဉ်တိုင်းဆက်ကထက်ကရှိရသူလည်းပြီးဆိုရင်ဒီနေရာမှာဘာဖြစ်လာလဲတချို့တချို့ယောဂီတွေမှာပင်ကိုယ်သဘာဝတည်းကဓက်ခံအနေအဖြင့်အနာယောဂလေးတွေသဘောပေါက်လေးနည်းနည်းရှိလာတတ်တယ်မတချို့မှာခတ်တိတ်နာတယ်တချို့ကဒုတိတ်နာတယ်ကိုယ်လိုမျိုးအဆန်းလိုမျိုးဖြစ်တယ်အဲ့ဒီကမှာယောဂီတော်ကောင်းတွေကအခက်အခဲရှိလာရင်ဥစ္စာကတင်ပေးရတာကတော့ဓက်ကိုတက်ပြန်ပြန်ထိနေအောင်ဒီမှာလေ့ကျင့်ပေးအခုမှဒုမကွေးလို့ဆန်းတော့မရအောင်ဖြစ်နေပြီဆိုလို့ရှိရင်ဗန်တက်လွန်ကဲနေတယ်တိချာထိုင်လို့မစိုက်ကြည့်ခင်ရဒကမာကြီးတို့ကတော့သူ့ဒုနာနေတာကွေးလို့ဆန်းလို့မရအောင်တရားထိုင်ရင်အခက်အခဲတိတ်ရှိပြီးတော့ဒကမာကြီးဒီတက်ကိုသုံးအောင်လက်ကျင်နေတဲ့အပန်းရောက်လာတော့ဒကမာကြီးဗန်တက်တွေလွန်ကဲနေတယ်စိုက်ကြည့်ကန်းသူ့ခိုင်းလိုက်ခိုင်းလိုက်တဲ့အချိန်ကမှသူကမာရနဲ့ပူရန်လွန်ကဲနေတယ်မာရနဲ့ဘူရလွန်ခဲ့လို့ရှိရင်ဆန့်ကျင်ပဲကြောင်းပြီးစိုက်ကြည့်ရတယ်။ညော့ရံနဲ့အေးရံ။ညော့ရံနဲ့အေးရံကိုဥစားပေးပြီးတော့နေအောင်ရှိကြည့်ပါဆိုပြီးခိုင်းလိုက်တော့နေရင်၃ရက်အတွင်းမှာအဲ့ဒီဒုနာယောဂကျောက်သွားတယ်။နောက်ထပ်လည်းဆက်ပြီးမပေါ်တော့ဘူးတရားခိုင်းလို့ရတယ်နော်။ဓာတ်ဓာတ်ချင်းပြန်ပြီးတော့ခိုင်းလို့ခိုင်းတဲ့သဘောပဲနော်။အဲ့ဒါကြောင့်ဓာတ်ကိုတော့စုံအောင်လေ့ကျင့်ပေးရတယ်။ဒါပေမဲ့လေ့ကျင့်ကအောင်မြင်တော့ပြီဆိုရင်တော့ဒေသနာရှင်အတိုင်းပြန်ပြောင်းရတယ်။ဒါကြောင့်သမာဓိထူထောင်တဲ့အပိုင်းမှာဘုရားရှင်ကပထဝီဓာတ်အာဘောဓာတ်ဤသောဓာတ်ဝါယောဓာတ်ဒီလိုပဲဟောထားတော့ဘုရားဟောတာကိုတော့ပြီးကျော်လွန်လို့တော့မဖြစ်ဘူး။သံသင်ရကြွေးလိုက်တဲ့ပုံစံနဲ့ပေါ်ရာကိုလျှောက်ပြီးရှုကျင်လို့ရှိလို့လည်းမဖြစ်ဘူး။ဒါကြောင့်အနုပုဂ္ဂတော်ဒေသနာအစဉ်တိုင်းသာရှုပါ။ဒါကဥပ္ပဒေနိုင်နိုင်ရမယ်အစီအကံ။ကိုယ်ကရှုကျင်တဲ့တွေကိုလျှောက်ပြီးရှုကျင်လို့ရှိလို့ဖြစ်ပါမလား။မဖြစ်ဘူး။ဒါကိုတော့အမှတ်ထားနော်။ဒီနောက်တစ်ခုယောအနုပုဗ္ဗတောမနတိကရွန်တေနာပိနာတိဒီဃတောမနတိကတကံအစဉ်အတိုင်းနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ကလည်းမလုပ်ရမလဲနာတိဒီဃတောမနတိကတကံသိပြီမမြန်ပါနဲ့မြန်မြန်ကြီးနှလုံးမသွင်းနဲ့နော်အဒီဒီဃတောမနတိကရွန်တောဟိအပရာပရံကမထာနမနတိကရောနိရန္တရံဘောဓတိကမထာနံပနအဝိဘုဒ္ဓဟောဒီနာဝိတေတအဝဟတိအတိဒီဃတောအလွန်လင်းညာသောမနတိကရောတောနှလုံးသွင်း၍နေတဲ့ပုဂ္ဂိုလ်တန်တား၌အပရာပရံထုံမဤမှာကမ္မထာနမနတိကရောကမ္မထံကိုနှလုံးသွင်းခြင်းဒီမှာကမ္မထံဆိုတာကတော့ဒါလေးပါပြောနေတာနော် ကမ္မထဟုခေါ်သောအတ္တတကြီးလေးပါးကိုနှလုံးသွင်းခြင်းဖြင့်ဤရန္တရံအမြတ်မပြဘုဒ္ဓတိဖြစ်နေ၏ကမ္မထနန္တလေးပါးဟုခေါ်သောအတ္တကမ္မထသည်အဝိဘုဒ္ဓမထေမရှားသည့်ဟောတိဖြစ်တတ်၏ဝိသေသံတရားတို့တရားမြတ်ကိုနာအဝဟတိရွှေဆောင်ခြင်းမပေးနိုင်သိပြီမြင်မြရှု၏ဒီလိုယောဂီကဗာမေးတယ်ခဏကပဲယောဂီတယောက်ကမေးတယ်ဘဇက်ကယွညံ့ပါလားတဲ့ဟောကျက်ဘုန်းကြီးကတင်ရတာမောလို့ဟုတ်တယ်မလားယွညံ့ပါလားဆိုညံ့ပါလားဆိုတာယွတ်တာလို့ရင်မဟုတ်ဘူးနော်မမဖဲမနေနိုင်ရင်တော့မှတ်ပါဒါပေမဲ့လို့နောက်ပိုင်းမှာမမှတ်ရမယ့်အခြေအခါတွေရှိနော်မှတ်ရင်ရှေ့ကိုတက်လို့မရတဲ့အခြေခံမျိုးတွေရောက်သွားတတ်တယ်အတွက်လို့ပြန်ဇံပိုင်းတွေရောက်လာပြီဆိုလို့ရှိရင်ဝိတဝိဆရာထုတ်တဲ့အပန်ဒုတိယဆံကုလို့မရှင်လို့မှတ်နေတော့ကုလို့မရဘူးဒါဖြစ်လို့လေဘုဒ္ဓကဝိဆရာဝစီသင်္ခါရဆိုတဲ့အကျဉ်းဝိတဝိဆရာတွေကဝစီသင်္ခါရကိုပြုပြင်ပေးနေတဲ့တရားဖြစ်ခြင်းကြောင့်တထဝီအာဘောတိဇောဝါယောစိတ်ကနေရွတ်ကြည့်တော့တဖြည်းဖြည်းနောက်တော့စကလုံးအတန်လေးတွေမထွက်လာဘူးလားဆက်နေဝိတက်ကပြန်ပြန်ပြီးဝင်နေတယ်ဝိတက်ကပြန်ပြန်ပြီးဝင်နေလို့ရှိရင်ဖြစ်တယ်လို့ဒုတိယဇန်ကုလို့မရနိုင်ဘူးအာနာပါနစုဒီတိုင်းနော်ကဲဒီဓကမထံကတော့ဇန်ရလို့ပြောနေတာတော့မဟုတ်ဘူးနော်သဘောပေါက်အောင်ပြောတာကကဲဒါကြောင့်အလုံးလေးလေးလေးကြီးနှလုံးသွင်းနေတဲ့ပုဂ္ဂိုလ်တန်တမသမထန်ဒီကိုတစ်ခုနဲ့တစ်ခုမပြတ်ညွတ်နေရတဲ့အတွက်ဘာဖြစ်လာလဲသမထန်ရတဲ့မှာတစ်ခုနဲ့တစ်ခုမပြတ်ဘဲနဲ့ဆက်နေတဲ့အတွက်သမထန်မထင်မရှားဖြစ်သွားတယ်ဓာတ်ဒီမထင်မရှားဖြစ်ပေါ့ဒါကြောင့်တိတ်ပြီးတော့ညံ့ညံ့ကြီးနှလုံးမသွင်းပါလက်တွေသွင်းကြည့်ပါလားဘုန်းကြီးကဒီလိုယောဂီတွေကိုမေးကြည့်တယ်တမိနေမှာတတော်များများရတယ်ဘယ်လိုများများရလဲအခေါက်တရားလုံးများရလားမေးကြည့်ဟုတ်တယ်မလားအဲ့တော့အတိဉာဏ်ဉာဏ်ကြီးလုံးသွင်းလိုက်ပြီဆိုလို့ရှိရင်တော့ဘာဖြစ်လဲ။ဓာတ်တွေကလုံးထုတ်ပြီးမထင်မရှားဖြစ်ကုန်ပြီဝါကုန်ပြီနော်။ကဲနောက်တစ်ခုအဲ့ဒီလိုမထင်မရှားဖြစ်ပြီဆိုလို့ရှိရင်တော့မိမိတို့လွန်လန်းတောက်တနေတဲ့တရားသူတွေများတရားမြတ်ကိုဒီနှလုံးသွင်းမှုကရက်ဆောင်ပေးနိုင်တဲ့အစွမ်းအားရှိမလား။မရှိဘူးတဲ့။အဲ့ဒါကနည်းနည်းကမ္မထာနှလုံးသွင်းနေတဲ့ပုဂ္ဂိုလ်အတုံးတွေပုဂ္ဂိုလ်များကိုယ့်ဟာကိုယ်နည်းနည်းလေးအကဲခတ်ပြီးငါဘာချွေးနေတယ်ဆိုတာကတော့ကိုယ့်ဟာကိုယ်နည်းနည်းလေးနားလည်ဖို့လိုတယ်နော်။ကဲနောက်တစ်ခုယထာဇန္တတိတိကတ